ုတိယခေါင်းစဉ်ကိုကျွန်တော်တို့စာကြရအောင်ဒုတိယခေါင်းစဉ်သည်ဗုဒ္ဓဘုရားရှင်ရဲ့အဆုံးအမတော်အလုံးတို့သည်ပါဇက်ဖြားလေးတင်လမ်းဆုံးတာမဟုတ်ပဲဘ ഹു တုတရယုံတယ်မဟုတ်ပဲနေကိုယ်တိုင်လက်တွေ့လက်ကျစ်ပြီးတော့အကျိုးရှိအောင်အသုံးချရမှဖြစ်သည်ဆိုတဲ့ခေါင်းစဉ်ဖြစ်ပါတယ်ခေါင်းစဉ်ကတော့နည်းနည်းရှိပါတယ်သို့တော့အချင်းချုပ်လိုက်လို့ရှိရင်နှလုံးလေးပဲရှိပါတယ်ကြစ်ပုံဖြစ်ပါတယ်ဘုရားရှင်ရဲ့အဆုံးအမတော်တို့သည်ကြစ်ပြီးတော့သုံးရတာကြီးဖြစ်ပါတယ်လို့တင်ပြခြင်းဖြစ်ပါတယ်အဲ့ဒီခေါင်းစဉ်ကိုကျွန်တော်စတင်ပြီးဆွေးနွေးတဲ့အခါမှာယောဂီများအားလုံးဝေခံပါတယ်ကျွန်တော်ဒီရှုတော့တစ်ခုကနေပြီးတင်ပြခြင်းများတာဖြစ်ပါတယ်မပြည့်စုံပါဘူးဘုရားရှင်ရဲ့အဆုံးအမတော်တွေကကျေပြန့်လွန်လာပါတယ်သို့တော်လည်းပဲဤတနာရီများအထွဲမှာအချင်းယုံကြီးတင်ပြပါမယ်။ဒါကြောင့်မလို့တချို့သောပုဂ္ဂိုလ်များကြော်သွားတယ်လို့များထင်ခဲ့ရင်ပြီးဆုံးတဲ့အခါမှာကြိုက်တလောက်ကျွန်တော်တို့ဆွေးနွေးနိုင်ပါတယ်လို့ကျွန်တော်ဖိတ်ခေါ်ပါတယ်။ကဲဒီလိုဆိုရင်ဒီလိုမျိုးကြစ်ပြီးဘယ်လိုမျိုးသုံးတယ်လဲဆိုတာလေးကိုကျွန်တော်တို့စကြည့်မယ်ဆိုရင်ဗုဒ္ဓသာသနာဝင်တို့ဒီနေစဉ်ခါကလေးကကျွန်တော်တို့ရဲ့မိဘတွေဘိုးဘွားတွေကသင်ပါတယ်။ပထမဦးဆုံးဖျားကိုရှ िख ိုးခိုင်းပါတယ်။ဖျားရှ िख ိုးတာဩကာသကနေစပြီးကျွန်တော်တို့ရှ िख ိုးကြပါတယ်။ဩကာသရဲ့အတိတ်ပဲဒီခွင့်ပြုတော်မူပါဗျာ။အဲ့ဒီလိုမျိုးခွပြုချက်တောင်းခံပြီးယဉ်ကျေးသူတို့ရဲ့အလုပ်ဖြစ်ပါတယ်အဲ့ဒီလိုမျိုးယဉ်ကျေးပြီးတော့ခွပြုချက်တောင်းတာကလည်း၃ချိန်တိုင်တိုင်တောင်းပါတယ်အဲ့ဒီ၃ချိန်တိုင်တိုင်တောင်းပြီးဖျားကိုကတော့ကြတယ်ကာယကံစီကံမနောကံပြအပြစ်တွေကိုခွက်လော့ဖို့တောင်းပန်ပြီးကတော့ပြီးတဲ့အခါမှာဤသို့ကတော့ရတော့အကျိုးအကြောင်းဆိုတာနဲ့စတင်ပြီးကျွန်တော်တို့ဆုတွေကိုတောင်းကြအပယ်လေးပါကတ်သုံးပါးရပြီးရှင်းပြရန်မျိုး၅ပါးနဲ့စသဖြင့်ကျွန်တော်တို့တောင်းလိုက်တာနောက်ဆုံးဘယ်လောက်ထိတော့တောင်းလိုက်လဲဆိုတော့ဘဝတူတူနဲ့နိဗ္ဗာန်သို့မြင့်မောက်ပြုရပါလို့ဒီတောင်းကြပါလေငငယ်ကလေးကဂရိတီတောင်းစေတိုးတော်လဲနောက်ပိုင်းကြတော့ဆရာတော်ကြီးတချို့ကမဟုတ်တော့ဘူးဆိုတာသိလာတော့ယနေ့စုတောင်းစားတွေကိုမတောင်းခိုင်းတော့ဘူးကြည့်ရအောင်ဆိုပြီးယနေ့ဆရာတော်ကြီးများကနေပြီးလမ်းညွှန်နေကြပါပြီဒါကြောင့်မလို့ကျွန်တော်အနေနဲ့တစုံတစ်ခုတော့တိုင်းတာတိကိုတတိပိတ်ချင်းဖြစ်ပါတယ်ကျွန်တော်တို့တောင်းလိုက်တာကြည့်ပါဦးဖယားရှင်ကိုကတော့တာဟာကုသိုလ်ရပါတယ်တဒါတရားနဲ့အရှိတင်းပြီးရှ िख ိုးကြတဲ့အတွက်ကြောင့်မလို့ကုသိုလ်ရပါတယ်ရတဲ့ကုသိုလ်ဒီတပြားတန်လို့ပြောမယ်ဆိုရင်တောင်းလိုက်တာကနိဗ္ဗာန်ဆိုတော့လေယံပြန်ကြီးကိုတောင်းသလိုဖြစ်တပြားတန်နဲ့လေယံပြန်ကြီးကိုလိုက်လိုက်တောင်းနေတယ်အဲ့ဒါကြောင့်မလို့စဟံမမိပါဘူးဒါကြောင့်မလို့တောင်းချင်းတောင်းရင်တပြားတန်ဆိုလို့ရှိရင်တော့အ ਨੇ ဆုံးဟိုတပြားတန်နဲ့တခြားလုံးလေးတစ်လုံးလောက်တောင်းရင်မဆိုးသေးဘူးပေါ့ကဲဒါကြောင့်မလို့ကျွန်တော်တို့မတောင်းရဘူးလို့မဆိုလိုပါတောင်းချင်းရဲ့အနောက်မှာကိုယ်တိုင်ကျစ်ပါမယ်လုံးချပါမယ်ဖယားဆိုတာလေးထက်ဖို့ကောင်းပါလေကဲဒါကြောင့်မလို့ကျွန်တော်ကြည့်ရအောင်ကျွန်တော်တို့တောင်းနေကြအပယ်လေးပါကတ်တုံးပါဆိုတာလေးအနေငယ်ကျွန်တော်တင်ပြပါမယ်အပယ်လေးပါဆိုတာဟာယောဂီများအလုံးနဲ့သိပြီးသားဖြစ်ပါတယ်ကျွန်တော်တို့เนี่ยအနိစ္စဆုံးဒီတလိษံကိုမြင်နေရတဲ့ခွေးတွေကြောင်တွေကျွေးတွေကြတွေပရိစိတ်လေးတွေကအစာအိမ်မြောင်လေးတွေအကုန်လုံးတို့ဒီတလိษံဘုံဖြစ်ပါတယ်ပြည့်တဲ့ခါမှမှပိတ်တာဘုံကျွန်တော်ညဖေးဆိုရင်တော့အထူးပြည့်သိကြတယ်တချို့နေရာမှာနေဖေးလည်းမြင်ရတာရှိပါတယ်ကဲဒုတိယဘုံကပိတ်တာဘုံဆိုရင်တတိယကအသူရကေစတုထကငရဲဆိုပြီးလေးဘုံရှိပါတယ်ကဲအဲ့ဒီအပယ်လေးပါးနဲ့ပတ်သက်ပြောရင်သိကျဲပါတယ်အချင်းယုံလေးပဲတင်ပြပါမယ်အဲ့ဒီအပယ်လေးပါးကိုဘာကြောင့်ရောက်ရတယ်လဲအပယ်လေးပါးသည်အကျိုးရောက်အောင်လုပ်တာကအကြောင်းအကြောင်းကြောင့်အကျိုးဖြစ်ပါတယ်စောစောပိုင်းတော့ကျွန်တော်တို့တင်ပြခဲ့တာပါပါတယ်သစ္စာလေးပါးတွင်အကြောင်းကြောင့်အကျိုးဖြစ်ပါတယ်အကြောင်းကင်းသောအကျိုးဆိုတာအနန္တစကြဝဠာမှာတစ်လုံးမှမပါဒါကြောင့်မလို့အကြောင်းကြောင့်အကျိုးဖြစ်တယ်ဆိုတာကိုသိထားရင်အကြောင်းကိုသတ်မှအကျိုးဆိုတာရပ်ပါတယ်ယနေ့ကျွန်တော်တို့အလုံးတို့ဒီအကျိုးကိုကြည့်ကြည့်ပြီးတော့လူတွေကညှဉ်းညုံနေကြပါတယ်အပြစ်တင်နေကြပါတယ်ခနေ့ညှဉ်းညုံနေကြအပြစ်တင်နေကြအလုံးတို့ဒီဘာကိုကြည့်တာလဲလို့ကြည့်ရင်အကြောင်းကိုသာကျွန်တော်တို့ကြည့်နေပါတယ်အကျိုးကိုသာကတော့ပါရဲ့ခွက်လို့ပါအကျိုးကိုသာကြည့်ပြီးပျော်ပျော်နေကြပါတယ်တကယ်တမ်းအကြောင်းကိုမြင်သလားဆိုတော့အတော်ရှားပါလာပါတယ်ဒါကြောင့်မလို့အကျိုးပေါ်ပေါက်ချင်းသည်အကြောင်းကြောင့်ပေါ်ပါတယ်ဒီလိုဆိုရင်အကျိုးကိုမလိုချင်ဘူးဆိုရင်ကျွန်တော်တို့အကြောင်းကိုဖားရမှာဖြစ်ပါတယ်အကြောင်းသတ်မှအကျိုးရပ်ပါတယ်ကဲဒါကြောင့်မလို့အပယ်လေးပါးကိုဖြစ်ပေါ်လာချင်းသည်အကျိုးတရားဖြစ်ပါတယ်အဲ့ဒီအပယ်လေးပါးကိုဖြစ်ပေါ်တဲ့အကျိုးတရားသည်ဘာကြောင့်ဖြစ်ရတယ်လို့ကြည့်လိုက်ရင်အကြောင်းရှိပါတယ်ဥပမာတလိษံဖြစ်တာအကျိုးတရားဖြစ်ပါတယ်ဘာကြောင့်မို့လို့တလိษံဖြစ်တယ်လို့ကြည့်လိုက်တဲ့အခါမှာမောဟဆိုတာ ਨੇ သိတဲ့ပုဂ္ဂိုလ်တွေတိရစ္ဆာန်ဖြစ်ပါတယ်မောဟဆိုတဲ့မသိမှုတွေတွေးဝေးပြီးသိတဲ့ပုဂ္ဂိုလ်တို့သည်သိရင်တိရစ္ဆာန်ပဲဖြစ်ကြပါတယ်ဒီလိုပဲပိတ်တန်ဆိုတဲ့တရေတစီတွေဘာကြောင့်ဖြစ်လဲလို့ကြည့်ရင်လောဘလောဘဆိုတဲ့လူကြီးနဲ့တတ်မြင့်တဲ့ဆွမ်းလန်းတဲ့မျက်နှာနဲ့ကပ်ညစ်နေတဲ့လောဘတွေနဲ့သိတဲ့ပုဂ္ဂိုလ်အားလုံးတို့သည်ငါပါငါသမီးငါပစ္စည်းငါဥစ္စာနဲ့သိတဲ့ပုဂ္ဂိုလ်မှန်သမျှဟာ သိရင်ပိတ်တာပုဂ္ဂိုလ်သွားကြရတယ်ဒါကြောင့်မလို့ကျွန်တော်သိခဏဤပုဂ္ဂိုလ်တွေကြည့်ရင်သိတာပါတယ်ဒီပုဂ္ဂိုလ်ကဘယ်သွားတော့မယ်ဆိုတာဘေးရင်ဆရာမမေးပါ तू လောက်တဲ့အလုပ်ကိုကြည့်ပြီးတော့ तू ဘယ်စိတ်နဲ့တင်လဲဆိုကြည့်လိုက်ရင်ဘယ်သွားတော့မယ်ဆိုတာသိတာလာပါတယ်ဒီလိုပဲနံပါတ်3ကြတော့မာနမာနဆိုတာကရပ်ွက်စကားနဲ့ပြောရင်ထောင်လွားတယ်လို့အလွယ်ပြောပါတကယ်တမ်းကမာနသည်အထင်လွဲခြင်းတည်းဖြစ်ပါတယ်ထဆင်ထုနဲ့လာခြင်းတော့အတူတူပါပဲထောင်လွားဆိုတာအထင်လွဲခြင်းဖြစ်ပါတယ်မရှိတာကိုရှိတဲ့ထင်မမှန်လည်းကိုမှန်တယ်မဟုတ်တာကိုဟုတ်တယ်ထင်တာသည်မာနဖြစ်ပါတယ်အဲ့ဒီလိုမာနနဲ့တည်တဲ့ပုဂ္ဂိုလ်မှန်သမျှတို့သည်အတူတကယ်ဘုံကိုသွားပါတယ်ဒီလိုပဲသိခဏိကြတော့ဒေါသတွေပေါက်ကွဲပြီးတည်တဲ့ပုဂ္ဂိုလ်တို့သည်ငရဲဘုံကိုသွားပါတယ်လူတော်တော်များများတို့သည်ဘယ်လိုသိကြသလဲဆိုတာဒီလေးမျိုးကိုပဲဖက်ပြီးသိကြတာများပါတယ်ဒါကြောင့်မလို့တခြင်းပြန်ကောက်ရရင်မောဟနဲ့တည်ရင်တိစ္ဆာန်ပဲတခြားနေရာမသွားဘူးတိစ္ဆာန်ဘုံသွားပြီလောဘနဲ့တည်ရင်တော့ပိတ်တာပဲမာနနဲ့တည်ရင်တော့အတူတကယ်ဖြစ်ပြီးတော့ဒေါသနဲ့တည်ရင်တော့ငရဲဖြစ်ပါတယ်ဒီလိုဆိုရင်ဒီအပယ်လေးပုံကိုသွားတယ်အကြောင်းတရားတို့ဒီလောဘဒေါသမောဟမာနဆိုတာလူတိုင်းသိပြီအဲ့ဒါလို့ဆိုရင်အပယ်လေးပုံမသွားခြင်းဘူးဆိုရင်ဖျားရှင်မှာသွားပြီးရှ िख ိုးပြီးတောက်ပံနေုံနဲ့လောဘမလားဆိုတော့မလွတ်ပါဘူးကိုယ်တိုင်ကြက်ရပါတယ်ပြီးတော့အဆုံးချရပါတယ်ဒါကြောင့်မလို့အပယ်လေးပုံကိုမသွားခြင်းဘူးဆိုရင်လောဘဒေါသမောဟမာနတည်းကိုရှော့ရတယ်နေ့စဉ်နေ့တိုင်းရှော့ရှော့ရှော့သွားပြီးနောက်ဆုံးသိခါနေ့ကျရင်ပယ်နိုင်ပြီဆိုရင်အပယ်လေးပုံကိုမရောက်တော့ပါဘူးအကြောင်းကိုသတ်လိုက်တဲ့အတွက်ကြောင့်မလို့အကျိုးရက်ချစ်ဖြစ်ပါတယ်ဒါကြောင့်မလို့ဒီကောင်းစဉ်အောက်ကိုပြန်ဆွဲသွင်းရင်ဖျားရှင်ရဲ့အဆုံးမတော်တို့ဒီတလုံးတပါရမြပါစပ်ဖြားလေးတွေမဆုံးပါဘူးဘုဟုတ္တရယုံလေးလောက်ပြောတာလည်းတလုံးမပါပါဘူးကိုယ်တိုင်ကိုလက်တွေ့လက်ချခိုင်းပါတယ်ပြီးတော့အကျိုးရှိအောင်သုံးခိုင်းပါတယ်မိမိအကျိုးအများအကျိုးပစ္စုတ်တန်အကျိုးတန်တရာအကျိုးတွေသုံးခိုင်းခြင်းဖြစ်ပါတယ်လောကီအကျိုးသာမကလောကုတ္တရာအကျိုးထိကိုသုံးချခိုင်းခြင်းဖြစ်ပါတယ်လို့ပထမဒီပဲလေးပါနဲ့ပြောပါနဲ့ဒုတိယကကတိသုံးပါတဲ့ကတ်သုံးပါလို့လည်းမသိပါနဲ့ပါဠိလိုပြောလို့ရှိရင်တော့ဒုဗ္ဗေခန္ဓရကသထန္ဓရကယောခန္ဓရကလို့ဆိုပါတယ်ဗမာလိုပြောရင်တော့ပထမဦးဆုံးကငတ်မော့ဘေးကြီးလို့ပြောပါတယ်ဒုတိယကသတ်တဲ့ဘေးတတိယကကြတော့ယောဂဘေးလို့သုံးမျိုးခေါ်ပါတယ်ငတ်တဲ့သတ်တဲ့ယောဂဖြစ်ပါတယ်ကျွန်တော်တို့ competitive study နဲ့ရှင်းပြကြည့်ရအောင်ငတ်တာဘာလို့ငတ်ငတ်ရတဲ့အကြောင်းကြည့်လိုက်တဲ့အခါမှာလောဘကြောင့်ငတ်ပါတယ်အကြောင်းတရားပြန်ရှာတော့လောဘကတ္တိသုံးပါးပေါ်လာတာကအကျိုးတရားဖြစ်ပါတယ်အဲ့ဒီအကျိုးတရားဘာကြောင့်ပေါ်လဲကြည့်ရင်ငတ်တာဘာကြောင့်ငတ်လောဘကြောင့်ငတ်အိမ်မှာကလေး၅ယောက်မွေထားတဲ့အမေတယောက်ကစစ်သား၅လုံးကိုကလေးတယောက်ကဒုံးစီကျွေးရင်အကြီးဆုံးသားလေးကအကုန်လုံးစားပြက်သွားရင်ကျန်တဲ့အငယ်လေးယောက်ဟာငတ်တော့တာပါပဲလောဘသည်တရားခံပါပဲဒါကြောင့်မလို့လောဘကြောင့်ငတ်ပါတယ်ဒီလိုဆိုရင်တတ်တာကဘာလို့တတ်ဒေါသတွေကြောင့်တတ်ကြပါတယ်တောင်တောင်မကြည့်မနဲ့တခါတည်းတခါတည်းကိုကဲဒီကနေ့ဟိုစက်ကြီးတွေဖြစ်နေကြတယ်ဒီတိုင်းပဲဒေါသတွေပေါက်ကွဲလာလို့သွားတာဒါကြောင့်မလို့သတ်ချင်းဒီဒေါသကြောင့်တတ်ပါတယ်ဒီလိုပဲယောဂါဖြစ်တာဘာလို့ဖြစ်လို့ကြည့်ရင်အမှန်ကိုမသိတဲ့မောဟကြောင့်ဖြစ်ပါတယ်နေပူကနေပြန်လာပြီးချက်ချင်းရေသွားချုံရင်အပူရှက်ပြီးတော့ဒေတာလို့ဖြစ်ပါတယ်ဘာကြောင့်မလို့ဒီယောဂါတွေဖြစ်တယ်လဲဆိုတော့မောဟကြောင့်ဖြစ်ပါတယ်ဒီလိုဆိုသူ့အတွဲနဲ့သူသွားပါတယ်ငတ်တယ်သတ်တယ်ယောဂါဖြစ်ပါတယ်ဒီလူမျိုးဖြစ်ရတဲ့အကြောင်းတရားတို့သည်လောဘဒေါသမောဟသူ့အကန့်နဲ့သူသွားပါတယ်ဒီလိုဆိုရင်ဒီလောဘဒေါသမောဟတို့အားဘယ်လူမျိုးပယ်ဖို့အတွက်စူးစမ်းမလဲဆိုပထမအဆင့်မှာတော့ဖိထားတဲ့အဆင့်လေးတွေရင်စူးစမ်းကြပါတယ်နေ့စဉ်တူကကျွန်တော်တို့လုပ်နေကြပါတယ်နေ့စဉ်တူကလုပ်နေတဲ့လုပ်ငန်းတွေကြည့်ရင်လောဘကိုဖိချင်ရင်အလောဘဖြစ်ပါတယ်အလေးတစ်လုံးတတ်လိုက်ရင်အလောဘဆိုတာကဒါနပဲဒါနဆိုတာပေကံနဲ့ဆောလော့တဲ့လူတန်းနဲ့ပေကံဆောလော့လူတန်းလိုက်တာနဲ့ကျွန်တော်တို့ရဲ့လောဘတွေဘာဖြစ်သွားလဲတော့ခဏလေးဖိတ်သွားတယ်ဘာလို့လဲလဲဖိတ်တာအငုတ်မပြစ်ပါဘူးဒီနေ့ပြုတ်နေကြတဲ့ပုံကများအလုံးကျွန်တော်ငငယ်နဲ့ပြုတ်ပါတယ်ယနေ့ထိလည်းပြုတ်စေဒါနပြုတ်သမျှအလုံးတည်းဒီလောဘကိုအငုတ်ပြုတ်စေသလားဆိုတော့မပြုတ်ဘူးဗျာဘာလို့ထားတာလဲဆိုဖိတ်ထားတယ်ခက်တာခဏအချိန်ပိုင်းချလိုက်ဖိတ်ထားပါတယ်ဆွမ်းကျွေးတယ်ကျွေးတဲ့ပုံကများအလုံးဒီတိုင်းပဲယနေ့ကော်ဖီကျွေးတဲ့ပုံကများလည်းဒီတိုင်းပေါ့သူဘလောက်ဖိတ်ထားလဲဆိုတော့ဒီတနာကြီးလောက်ထဲမှာဖိတ်ထားတယ်နေ့ပြန်ကြကျွေးအောင်လားဆိုတော့သိပါဘူးကျွေးရင်လည်းပိုကောင်းတာပေါ့ဒီလိုပဲနာကြီးမန်းချလိုက်ကျွန်တော်တို့ကျွေးပါတယ်ပေးပါတယ်တော့ဥမာတနာကြီးရနေ9နာရီနေ12နာရီအထိရက်ွက်ထမ်းမှာအလူလာစားကြပါလို့ပြောပြီးတော့12နာရီထိတော့စားလိုက်ပါစားလိုက်ပါစားပါဗျာခဏအာမနာပါနဲ့လို့ကျွန်တော်တို့အားလုံးလာတဲ့ပုံကူများအားလုံးကျွေးကြတယ်ဘာစိတ်နဲ့ကျွေးတာလဲဆိုတော့ဒါနစိတ်နဲ့ကျွေးပါတယ်အဲ့ဒီချိန်မှာလောဘရှိသလားဆိုတော့ဖိထားတယ်မရှိဘူးလားရှိတယ်ဖိထားတယ်မမြင်ရဘူးအဲ့ဒီလိုမျိုးဆက်နေနိုင်လဲကြော်လဲကြော်ညော်ညနေ3နာရီမှလာတဲ့သူဆိုမျက်စောင်းလေးထိုးလာတယ်အချင်းနဲ့မနေစားဘူးကုန်းပြီးအယိုးလေးပဲကျန်တယ်တဲ့မင်းပြန်ကြတော့ကြွေးကုန်းမကြွေးတော့ဘူးဘာပြောလဲဆိုလောဘအငြောင့်လေးဟာဆက်နေနိုင်လဲကြော်ရောပြန်တက်လာတယ်သူ ပြန်တောက်လာအပိန်တွေပြန်ပေါက်တော့ဒါကြောင့်မလို့လောဘကိုခက်တာဖိတာဟာဒါနဖြစ်ပါလေဒီလိုပဲဒီဖက်ကဒေါသကိုလည်းဖိထားတဲ့တရားကကြတော့သီလဖြစ်ပါလေအတွဲလိုက်ဖြစ်ပါလေဒါနသီလပြီးတော့ဘာဝနာဒီလိုဆိုရင်သီလကိုသီလကိုထိန်းနိုင်ရင်ဒေါသကိုမဖြစ်လေတော့ခဏလေးဖြည့်တယ်အဲ့ဒါလည်းပဲကျွန်တော်ခွက်လို့ပါအမီးကြီးဖီးကြီးတွေကျွန်တော်မျက်စိရှိရမြင်မြင်နေလို့ကျွန်တော်တင်ပြခြင်းဖြစ်ပါတယ်ဘုန်းကြီးเจ้าကိုသွားပြီးသီလသွားတောင်းတယ်ဖုံဖုံဘုရားရှစ်ပြားသီလလောက်ပြီးတော့ပေးပါဆိုတော့တောင်းတယ်တောင်းတော့ဘုန်းကြီးကလည်းတောင်းတဲ့အနေနဲ့ယူပေးလိုက်တာပဲရော့ရှစ်ပြားသီလဆိုတော့ဘုန်းကြီးရှိမှယူလိုက်ယူပြီးပေးတယ်ပြီးရအိမ်နဲ့ပြန်ရောဘုန်းကြီးနောက်ပြန်ထားခဲ့တာအိမ်နဲ့ပြန်ပါမပါတော့ဘူးအိမ်မှာရှိတဲ့ကလေးတွေနဲ့တွေ့ရောဟာဒေါသတွေပေါက်ပွဲပြီးဆူကြဆဲလာလောက်ပြန်ရောဘာဖြစ်လို့လဲဆိုသီလဒီလေခက်တာကလေးသာထိမြခြင်းဖြစ်ပါတယ်အငုတ်ကိုမပြုတ်ပါဘူးဒေါသကိုအငုတ်ပြုတ်တာသီလကမပြုတ်နိုင်ပါဘူးခဏလေးဖြေထားတယ်သူ့အချိန်နဲ့သူဖြစ်ပါတယ်ဒီလိုပဲဟိုဘာဝနာလဲဒီတိုင်းပဲပွားများတယ်တူပွားအောင်လုပ်ကြတာဒီစိတ်ကိုထိမ့်ပြီးတော့မောဟကိုခဏဖြေထားခြင်းများဖြစ်ပါတယ်ဒီလိုဆိုရင်ပြန်တွဲလိုက်ရင်လောဘဒေါသမောဟကိုခဏဖြေတာဒါနသီလဘာဝနာဖြစ်ပါလေဖြေထားတာကဒါနသီလဘာဝနာဖြစ်ပြီးတော့အငုတ်ပါပြုတ်စေနိုင်တာကတော့ဝိပဿနာဘာဝနာဖြစ်ပါဝိပဿနာဘာဝနာဆိုတာအနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာအတုပလက္ခဏာလက္ခဏာ၄ပါးတို့အားရှုမှတ်ပွားများလိုက်တဲ့ပုဂ္ဂိုလ်တို့သည်လောဘဒေါသမောဟအငုတ်ကိုပြုတ်စေနိုင်ပါတယ်လို့ပြောခြင်းဖြစ်ပါတယ်ဒီလိုဆိုရင်အပယ်၄ပါးပြီးတယ်ကတ်၃ပါးဖြစ်တယ်လို့ပဲအပယ်၄ပါးဆိုလို့ပဲကတ်ကြီး၃ပါးကနေပြီးကြောချင်းပါတယ်ဆိုတဲ့ဟာကိုဖျားရှင်ထံမှာသွားပြီးတောင်းပန်နေုံနဲ့မကြောနိုင်ပါဘူးအဲ့ဒီလိုမျိုးတောင်းပန်တဲ့အနောက်မှာတပြည့်တော်ဒီจิตပါမယ်ဗျာဘယ်လိုจิตမလဲဆိုတော့ကัจจีตมัคကိုจ่ายောက်ဈေးနိုင်เนี่ยโลภโทสะโมหะทุกข์ကိုนิสินนิไดทานศีลภาวนาทุกข์ဖြင့်ဖိထားပြီးတော့วิปัสสนาภาวนาကိုอาထုတ်ပြီးอนิจจทุกข์อนัตตาอตุปลักษณะတွေကိုชุบมั่นချင်အဖြစ်ကัจจีตมัคကနေပြီးလုံးဝจွန်ล้วนအောင်จิตပါမယ်ဗျာအသုံးချပါမယ်ဗျာလို့ဘုရားရှင်ထံမှာအဲ့လိုတောင်းတန်ကြတော့ကြဖို့ကောင်းပါတယ်အထူးသဖြင့်လူကြီးမိဘတွေကလည်းပဲမြေတွေသာသမီတွေလာကတော့လို့ရှိရင်စုပေးကြပါလေ။ငါမြေတို့ငါသားတို့ကကြီးတုံးပါကြော်ရွန်းနိုင်ပါစေ။စေတလုံးပိုင်ရှင်လို့လှုပ်ပြီးပေးလိုက်ကြတယ်။ငါကတော့မကြော်သေးပါတဲ့။နောက်မှာပါတယ်။ဘယ်လိုငါနဲ့တီတီကြီးတို့ကောင်းတုံးတယ်။ကဲဒါကြောင့်မလို့နောက်တစ်ခါလူကြီးများနေပြီးတော့သာသမီတွေမြေတွေကိုစုပေးခြင်းရင်ကျွန်တော်တို့တိုက်တော့ပါတယ်။ငါမြေတို့ငါသားတို့ရေကကြီးတုံးပါဆိုတာလေလောဘဒေါသကြောင့်မောဟကြောင့်ဖြစ်တဲ့ကွယ်။အဲ့ဒါတွေကိုမင်းတို့နေ့စဉ်တော့ဒါနသီလဘာဝနာတွေကိုပွားကြတော့ပြီးတဲ့အခါမှာဝိပဿနာအလုပ်ကိုလုပ်မယ်ဆိုရင်တော့အငုတ်ပါပြုတ်တယ်ကွယ်ကကြီးသုံးပါးကကြုံလွမ်းနိုင်အောင်ငါမြေတို့ငါသားတို့စူးစမ်းကြတော့ဖို့ဖို့တို့ဖွားဖွားတို့လည်းစူးစမ်းတော့မယ်ဒီနေ့ကစပြီးအဲ့လိုမျိုးဆိုရင်တော့အလုံးကြုံနိုင်နေမယ်ဒါကြောင့်မလို့ဖျားရှင်ကိုတော်မြတ်ကြီးဆုံးမတော်တို့ဒီကိုတိုင်လက်တွေလက်ကျရပါတယ်ဘသူကမှချက်ပေးလို့မရပါဘူးပြီးတော့အကျိုးရှိအောင်အသုံးချခြင်းဒီမိမိအကျိုးအများကျိုးလော့ကီလော့ကုတ်ပစ္စုပ္ပန်နဲ့ပတ္တံတရားလုံးတဲ့အကျိုးဖြစ်ပါတယ်ဆိုတာဒုတိယကောင်ဒုတိယအခြင်းလေးနဲ့တင်ပြပါတယ်ဒီလိုပါပဲကျွန်တော်တို့အလုံးယနေ့ပြောပြောနေကြတဲ့ဒုစရိုက်သူစရိုက်ဆိုတာရှိပါတယ်ဒုစရိုက်သူစရိုက်ဆိုတာဒုဆိုတာမကောင်းသောဆိုတဲ့အဓိပ္ပာယ်သိရောက်ပြီးတော့ဇရိုက်ဆိုတာအကျစ်ဖြစ်ပါတယ်သူဆိုတာကောင်းသောဇရိုက်ဆိုတာအကျစ်ဖြစ်ပါတယ်ဒုစရိုက်သူစရိုက်တို့ဒီကျွန်တော်တို့ဗုဒ္ဓသာသနာဝင်တို့တမကမိတော့သောလူစားဖြစ်ပါစေသိတတ်ပါတယ်ဘယ်ဖျားရှိခုရှိကိုမရှိခုချင်တဲ့နေဒုစရိုက်သူစရိုက်ကတော့အာလုံးသိဖို့ကောင်းပါတယ်ဘာကြောင့်လဲအဲ့ဒီဒုစရိုက်သူစရိုက်ဒီလည်းပဲနေစဉ်ဒုဝကျွန်တော်တို့တွေကျူးလွန်ကြပါတယ်မသိတဲ့ပုဂ္ဂိုလ်များပို့ပြီးကျူးတော်ကြပါတယ်အဲ့ဒါကိုလည်းအုပ်စုဖွဲ့လို့ရှိရင်ကာယကံဝစီကံမနောကံဆိုတဲ့ကံသုံးပါးနဲ့ကျွန်တော်ကျူးတော်ကြပါတယ်ကဲဒီလိုဆိုရင်ယောဂီတို့ပြန်ကြည့်ရအောင်ကျွန်တော်တို့ကျူးလွန်နေကြကံသုံးပါးတို့တွေကာယကံနဲ့ကျူးလွန်တာကိုပါဠိလိုပြောလို့ရှိရင်တော့အရှိလတ်ပါတယ်ကျွန်တော်အနေနဲ့ပါဠိလိုခြံထားခဲ့ပါမယ်ဗမာလိုလူရင်းကိုတူတူနဲ့ပြောရင်ဖတ်တယ်ခိုးတယ်ဖောက်ပြန်တယ်ပြီးသွားပြီကာယနဲ့ကျူးလွန်ဒီသုံးမျိုးပဲလုပ်ပါတယ်ဖတ်တယ်ခိုးတယ်ဖောက်ပြန်တယ်ပြီးတော့ဝစီနဲ့ကျူးလွန်တာလည်းဒီလိုပဲလေလုံးရှိတယ်လိန်တယ်ဂုံတိုက်တယ်ကြံထန်တယ်အချင်းနီးပိန်ဖြင်းသောစကားကိုပြောတယ်ဒီလိုပဲမနောကံနဲ့ကျူးလွန်တာကလည်းအဘိဇာဗျာပါဒမိစ္ဆာဒိဋ္ဌိဖြစ်ပါတယ်အဲ့ဒီဟာပေါင်းလိုက်ရင်10ပါးရပါတယ်ဒုစရိုက်ဒီ10ပါးဖြစ်ပါတယ်အုပ်စုဖွဲ့ရင်3စုကာယကံဝစီကံမနောကံ343ဖြစ်ပါတယ်ကဲဒီလိုဆိုရင်ကျွန်တော်တို့အဲ့ဒါအတူလေးမှတ်ကြည့်လိုက်ရမှာဆိုရင်ကာယကံနဲ့ကျူးလွန်တဲ့3မျိုးတည်ဖတ်တယ်လို့ကိုယ်တိုင်ကာယကံနဲ့သွားကျူးလွန်ပြီးဖတ်ပလာလို့မင်းရင်ကျွန်တော်တို့ယောဂီတို့ဒီမတတ်ဘူးလို့ချို့အလွယ်ပြောမဟုတ်ဘူးခင်ဗျာပတ်တယ်ဆိုတာလူကိုသတ်မှာဂေါ်စီလာကြီးကိုသတ်မှာမဟုတ်ဘူးချင်းကလေးတတ်တာပျော်စိတ်လေးတတ်တာလေသ
တ်တာပါပဲ
တတ္တဝါတွေအလုံးစိုက်ရင်တတ်တာပါပဲဒါကြောင့်မလို့သတ္တလားဆိုတော့အများအဖြစ်ကသံမိချပါတယ်မသိလို့သံမိပါတယ်ယနေ့ကစပြီးသံမိတလားဆိုမတော်တဆတခါကသံမိပါတယ်စေတနာမပိုင်ဘူးကောင်းပါတယ်တခါသေးနင်းမိတာတော့မတတ်နိုင်ပါစေတနာနဲ့သွားသွားပြီးတော့သိစေခြင်းနဲ့စိတ်နဲ့သွားရိုက်ရင်တော့ဒါတတ်တာပဲဒီလိုဆိုရင်ကျွန်တော်တို့သတ်မိတလားဆိုသတ်ခဲ့ရင်နေ့စဉ်နေ့တိုင်းဘာလို့ဖို့လို့လဲဆိုရှော့သွားဖို့တို့ပါတယ်ကျွန်တော်ကတော့ပထမဆက်နေနေပယ်ပါလို့မတိုက်တော့ပါဘူးရှော့ကြပါဒီနေ့ချင်းဆယ်ကောင်ရိုက်ရင်မနေ့ပြန်ကြရင်9កောင်တော့ပဲရိုက်သွားနောက်ပြေ8កောင်9កောင်ဆိုတော့တပိပိညော့သွားလိမ့်မယ်ခင်ဗျာဒီလိုဆိုရင်သတ်တာဝင်တဲ့တပိပိညော့သွားရင်နောက်ပိုင်းကြာလာတဲ့ခါမှာပယ်ပြီးသားဖြစ်သွားပါလိမ့်မယ်ဒီလိုပါပဲခိုးတယ်ခိုးကလာလို့မင်းရခိုးပါဘူးလို့အချို့ကပြောတကယ်တော့ခိုးကြတယ်တော်တော်များများအချို့စီးပွားရေးသမားတွေကလည်းပိတ်သားချင်းခိုးတာအလေးချင်းခိုးတာလည်းရှိသလိုပဲတခြားခိုးနှီးပေါင်းမြောက်များစွာရှိပါတယ်အထူးသဖြင့်စီးပွားရေးသမားတွေသတိထားဖို့လိုပါတယ်စီးပွားရေးသမားတွေမပြောတော့ပါဘူးအထူးသဖြင့်ဆိုရင်ဥပမာနိုင်ငံသားတို့ဒီနိုင်ငံတော်ရဲ့ဘန်နာတော်အခေါ်ကိုပေးဖို့တောင်းဝန်ရှိတယ်လို့ပြောတဲ့အခါမှာအများစုကနည်းနည်းပါးပါးလည်းလုံချတယ်ကထားလိုက်ပါတော့ဗျာခိုးစလားဆိုအများအပြားခိုးတတ်တယ်တော်တော်ရှော့ခိုးမှာပေါ့ကျွန်တော်တို့ဆောင်ရမှာတသိန်းဆောင်ရမှာဆောင်ချင်တာ900တထောင်လောက်ပဲဆောင်နေဗျာဒီနေ့တော့မသိသွားရင်တထောင်ဝန်းကြီး2000 3000လောက်တိုးဆောင်နိုင်မဆိုးဘူးပေါ့တဖြည်းဖြည်းတွတ်တွတ်သွားနောက်ဆိုမခိုးတော့ဘူးပေါ့ဗျာအဲ့လိုပါပဲဖောက်ပြန်တယ်ဆိုတာကျွန်တော်တို့ဗုဒ္ဓသာသနာဝင်တို့မြန်မာနိုင်ငံမှာတော့ရှားပါလာပါတယ်မဖောက်ပြန်ကြပါဘူးအများဆုံးကသို့တော်လည်းပဲအမျိုးသားတချို့တော်တော်များများအခုခေတ်မှာနောက်ပိုင်းနဲ့ခက်မီလာတယ်လို့ပြောပါတယ်ခါရာအိုကေလို့ပါပါတယ်နေခန်းလို့ဘာလို့ဆိုတာမသိပါဘူးတအားပေါ်လာတယ်အဲ့ဒါလေကြတော့ဖြစ်နိုင်မယ်ဆိုရင်တော့အမျိုးသမီးတွေလည်းသိပါတယ်မျိုးသားတွေကလည်းလေကတဲ့ဆက်စင်းရယ်လူပြိုလို့ပြောပြောနေကြလို့တဲ့အခုခေတ်မှာအမျိုးသမီးတွေကလူတွေကြပြီးတော့လေကတဲ့မထားတော့ဘူးဒါလေကားနေကြီးစင်ခိုင်းတော့လေအဲ့ဒါကြောင့်မလို့အခုလေကတဲ့ဆက်စင်းလူပြိုဆိုတာမရှိတော့ဘူးတဲ့ဒါကြောင့်မလို့အလုံးကလူပြိုမလုပ်ကြနဲ့တော့ဆိုတော့ဒီတော့ဖြစ်နိုင်မယ်ဆိုရင်ရှော့ချဖို့ကောင်းပါတော့ညောင်းတကယ်လို့နည်းနည်းမပဲအတိတ်ကြာလေးရှိသွားခဲ့ရင်နေပြန်ကြမသွားတော့ဘူးကောင်းတာပေါ့ဒီနေ့တော့သွားရသွားပေါ့နှုတ်ဆက်လိုက်ပေါ့နေပြန်မလာတော့ဘူးပေါ့ဗျာကဲဒီလိုဆိုရင်လည်းဖောက်ညံမှုတွေပဲမလုပ်တော့ဘူးဘာကြောင့်လဲကိုချင်းစာရလူရင်းရှာရင်ကိုချင်းစာရပါတယ်မိမိဘယ်လိုခံစားရတယ်သူ့ရောဘယ်လိုခံစားရမလဲကိုရဲ့ဇနီးမယားဘယ်လိုခံစားရမလဲကဲဒီလိုဆိုရင်သူ့လည်းဒီလိုခံစားရငါလည်းဒီလိုခံစားရမှာပဲလို့လူရင်းရှာတော့ကိုချင်းစာလိုက်ရင်ဒုစရိုက်တွေကိုတတ်နိုင်တယ်လို့နင်ပါပြီးနောက်ဆုံးကြရင်ပယ်ပါလိမ့်မယ်ဒါဒီကာယဒုစရိုက်၃မျိုးဖြစ်ပါတယ်သတ်တာရင်ခို့တာရင်ဖောက်ပြန်တာရင်နံပါတ်1ကကြတော့ဝစီနဲ့ကျူတော်တာက၄မျိုးဖြစ်ပါတယ်တက်ကကြတော့လိန်တယ်တော်တော်များများလိန်ကြအပြစ်လို့လင်ကြလဲပြောရင်ငငယ်တော့ကကြားဖူးတဲ့စကားပုံတစ်ခုကြောင့်မုသားမပါလင်ကမချော့ဆိုတော့အမေကျုပ်ကလင်ချင်လို့နေတယ်မဟုတ်ပါဘူးအဲ့ဒီကာယံလေးရဲ့ပညာရှိကဆုံးမထားလို့ကျုပ်ကပြောရတာတဲ့တချို့ကပြောဘယ်ပညာရှိကဆုံးမတယ်လို့ကျွန်တော်သူ့တည်တနာပြုလိုက်တဲ့အခါမှာပညာရှိကဆုံးမတာမဟုတ်ဘူးဟိုဟာဆုံးမဟိုဟာနေပြီးမြောက်ပေးထားတာဟိုဟာဆိုတော့စဉ်းစားဖို့ဗျာမပြောကောင်းတဲ့ဟာတွေကမြောက်ပေးထားတယ်တကြောင်မလို့ကလေးတွေမှာခဏခက်ကလေးတွေအစားမုသားမပါရင်လင်ကမချော့လို့ကျွန်တော်ကပြောလိုက်ရတဲ့ဆရာမရဲ့လေဒုက္ခကိုများလို့ညမလို့ကျွန်တော်တို့ကြောင်းနေမှာပြောပါကလေးတို့ရေအဲ့ဒါပညာရှိကပြောတာမဟုတ်ဘူးဟေးဟိုဟာပြောတာဟေးလို့ကျွန်တော်တို့တွေနေအများတိုင်းကလေးတွေဆုံးမရခြင်းဖြစ်ပါတယ်မုသားဖုန်းလိုက်တာနေတခါတဲ့ရှစ်သမျှသောတကူတွေကပြုတ်ကြကုန်ပါတယ်အဲ့ဒါလည်းတမိုင်းကြောင်းမှာအများကြီးရှိပါခဏခက်မှလည်းဒီတိုင်းပဲမူသားပုံတဲ့လူဆိုရင်အများပြေလူတွေမယုံကြည်ရတော့ပါဘူး။ဒါကြောင့်မလို့ကြွားတော့ကြတဲ့ယုတ်ကြီးတွေကြောင့်တိုက်တော့ပါလေ။မူသားမမြောက်အောင်တုံးလို့ရပါလေ။ဥပမာစီဝါရင်သမားတယောက်ဆိုင်ရောက်တဲ့လူကလေကျုပ်ကမူသားမတုံးရင်ဘယ်လိုဈေးရောက်မလဲလဲ။ရောက်တက်ပဲရောက်လို့ရပါလေ။မူသားမမြောက်ဘူးဆိုရင်ပြောလို့ရပါလေ။ဥပမာပစ္စည်းတစ်ခုတစ်ဆိုင်နဲ့ဝယ်တယ်ဗျာ။ရောက်အောင်ချင်တာက100 90တောင်မြတ်လူချင်းနေ။သူလူချင်းက90ရောက်တော့ဘယ်လိုရောက်လဲဆိုတော့90နဲ့ရောက်မဲ့ဟာ100နဲ့ရောက်မဲ့ရောက်မဲ့ဟာတခုမတော်တဆများငါးကြံလောက်ရှော့ပေးလိုက်ရလို့ရှိရင်လေဘယ်လိုပြောလိုက်လဲ။ကျုပ်ကမမြတ်ပါဘူးတော့အာနာလို့ရှော့ပစ်လိုက်ရတာမမြတ်ဘူးလို့ပြောလိုက်တယ်ဘာဖြစ်သွားပြီလဲမူသားမမြတ်ဘူးပြောရင်မူသားဒီလိုမဟုတ်ပဲလေကျုပ်ကအမျက်နှဲသွားတယ်ဗျာရှော့ပေးပြီးလမ်းကခမြောက်အာနာလို့ရှော့လိုက်ရတာကျုပ်အမျက်နှဲသွားတယ်ဗျာနည်းနည်းပဲမြတ်တော့တယ်မူသားမမြတ်ဘူးဘာဖြစ်လို့လဲနည်းနည်းပဲမြတ်တယ်ဟုတ်တယ်ကျုပ်လူချင်းကတရားလေရှော့လိုက်တာ90နဲ့ငါးချက်ကြီးတော့ယော့သွားတာအဲကြောင့်လို့ကျုပ်လူချင်းနဲ့အမျက်မပြည့်ဘူးဗျာနှဲသွားတယ်ဗျာလို့ပြောလို့ရပါတယ်မူသားမမြတ်ပါဘူးအဲ့ဒီလိုမျိုးနမူနာယူပြီးမူသားမမြောက်အောင်ပြောတတ်ကြပါစေ။တတ်နိုင်တော့တနေ့ကိုနည်းနည်းနည်းရှော့သွားရင်နောက်ဆိုရင်မူသားပြောကြမှာအင်မတန်ရှစ်လာပါလိမ့်မယ်။ဒါကြောင့်မလို့မူသားကိုတတ်နိုင်အောင်ရှော့ပေးကြပါ။ဒုတိယကကြတော့ဂုံတိုက်တယ်။တယောက်နဲ့တယောက်နဲ့ချက်ခညုံမှုကိုပြိုကွဲစေအောင်ရန်တိုက်ပေးကြတာလေ။ကျွန်တော်တို့ငငယ်ကလေးလှုပ်ကြပါလေ။ယနေ့လည်းတချို့နည်းနည်းပါးလှုပ်ကြတယ်။ဖြစ်နိုင်မယ်ဆိုရင်ချက်ခညုံမှုအားပေးသောစကားကိုသာပြောစေချင်ပါလေ။ဘာကြောင့်လဲဆိုအလုံးသိပြီးသားလို့ယူဆပါလေ။ချက်ခညုံမှုအားပေးတဲ့စကားဖြစ်တာနဲ့မိမိနဲ့စိတ်ချမ်းသာလို့တပါသောပုံကများအလုံးရဲ့ချက်ခညုံမှုတွေ့ရှိရတဲ့အချိန်မှာ မင်္ဂလာပေါင်းနဲ့ပြည့်စုံတာကိုတွေ့ပါလိမ့်မယ်။ဒါကြောင့်မလို့ဂုံတိုက်သောစကားများပြောသောပုဂ္ဂိုလ်တို့သည်အင်မတန်မှပါဇက်ကပုတ်ကြတယ်ဆိုတာကိုတွေ့ရပါလေ။ဒါကြောင့်မလို့တန်တဲ့ကောင်ရှော့ချပါ။မြတ်မြတ်ပြောနေရင်တော့ဒီနေ့နည်းနည်းရှော့ချဖို့။ကဲနံပါတ်3ကြမ်းထမ်းတယ်လေဗျာ။ကြမ်းထမ်းတဲ့ကဘာကြောင့်မလို့ကြမ်းထမ်းလာလဲဆိုရင်ဒေါသတွေထွက်လာတော့ကြမ်းလာပါလေ။မိမိစိတ်နဲ့မတိုက်ဆိုင်လိုက်ကြမ်းလာပါလေ။အဲ့လိုကြမ်းလာတာလေနေ့တိုင်းလို့လို့ကျွန်တော်တို့တွေ့ရှိရပါတယ်ကိုကိုကိုလည်းပြန်ဆက်တရားဆိုတာနေ့စဉ်တူပါမိမိလုပ်နေတဲ့အလုပ်တွေကိုပြန်ဆက်ချင်းများတာဖြစ်ပါတယ်ဒါကြောင့်မလို့မိမိကိုယ်မပြန်ဆက်လိုက်ရင်စိတ်ကအလိုမချဖြစ်လာရင်ဒေါသပေါ်လာပါတယ်အဲ့ဒီဒေါသပေါ်လာလေပြောလိုက်တဲ့အခါမှာတစ်ဖက်သူဘလို့ခံစားရသလဲလို့ကိုကမစဉ်းစားမိဘူးတကယ်တမ်းကကြတော့ခွေးလေးတစ်ကောင်တော့ကိုမွေးထားတဲ့ခွေးလေးတစ်ကောင်တော့မှသွားអော်လိုက်ရင်ဒေါသနဲ့អော်ရင်သူတော်မှကိုပြန်ကိုက်ကိုမွေးထားတဲ့ကလေးတော့ကိုပြန်ကိုက်တယ်ခွေးတော့မကြိုက်ကိုလည်းလာអော်ရင်ကိုမကြိုက်ခွေးလည်းမကြိုက်ကိုလည်းမကြိုက်တော့သူများကကြိုက်ပါမလားဘယ်သူမှမကြိုက်ဒါကြောင့်မလို့ဘယ်သူမှမကြိုက်တော့ကြမ်းထမ်းခက်ထန်သောစကားများအားတန်နဲ့တော့ရှော့ချပါလို့တိုက်တော့ပါလေ။နံပါတ်၄ကြတော့အချီးနီးပင်ဖြစ်သောစကားပြောတယ်ဆိုတာကအများအဖြစ်ကလက်ဖက်သုံးစားတာတည်းကောင်းတယ်လို့ပြောကြတာများပါတယ်။အချီးနီးအချိုးမရှိတဲ့ပင်ဖြစ်သောစကားတွေတော်တော်များများပြောကြ။ယနေ့ခင်မှာတော့ရုပ်ကုန်ကြပါပြီ။ဟိုးရှိရှိကတော့တော်တော်များများပြောပါလေ။မိဘကြောင့်ဝင်လာလို့ရှိရင်ဟာဟိုကနေဒီကနေအဆုံးရှိသမျှတော့အကုန်လုံးကိုမိဘကြောင့်လာအကုန်ရှိတယ်စကားတွေအကုန်လုံးကမပြည့်လို့လဲဆိုဘာရမှန်းလည်းမသိဘူးတနေကုန်ပြောတော့တာမပြည့်လို့လဲဆိုလက်ဖက်သုံးစားတာလည်းကောင်းတယ်တဲ့မှန်လည်းမှန်ပါတယ်မပြည့်လို့လက်ဖက်သုံးစားတာကြတော့ပိုက်ဆံပေးပြီးဝယ်ရတာကိုသူကတထုပ်ဆို900လောက်တော့ပေးရမယ်ဆင်တယ်ခုခက်မှာဒီတော့အချင်းချင်းပြောတာကြတော့ဘာပေးရလဲဘာမှမဝင်ဘူးဘာမှမပေးရတော့ကောင်းမှကောင်းတယ်ပြောချတာကောင်းမှကောင်းဆိုပြောချတာပဲတကယ်လို့ဒါအချင်းချင်းအတင်းဖြင်းများပြောလို့တလုံးပြောရင်တပေါင်းလို့သတ်မှတ်ရတယ်ရမှပြောမှမဟုတ်တော့ဒါကြောင့်မလို့အချီးနီးပင်ဖြစ်သောစကားများကိုလည်းမိသူအတွက်မှအကျိုးမရှိတဲ့စကားဖြစ်တဲ့ကြောင့်မပြောကြပါနဲ့လို့ short ကြပါလို့တိုက်တော့ပါတယ်ဒီလိုဆိုရင်ဝစီနဲ့ပတ်သက်တဲ့၃မျိုး၄မျိုးဖြစ်ပါတယ်တက်ကလိန်တယ်နှစ်ကဂုံတိုက်တယ်၃ကကြမ်းထမ်းတယ်၄ကအချီးနီးပင်ဖြစ်သောစကားများပြောတာကိုလည်းတစ်နှစ် short အောင်ကြိုးစားကြပါလို့နှစ်ပတ်၃အုပ်စုဖြစ်တယ်မနွန်ဒုစရိုက်ကြတော့အဘိဇံဆိုတာဟာတပါသောပုဂ္ဂိုလ်တို့ရဲ့ပိုင်ဆိုင်တာကိုမိမိကမတရားလိုချင်တာမတရားပိုင်ဆိုင်ချင်တာကိုအဘိဇံလို့ခေါ်ပါတယ်ဒုတိယကဗျာပါဒကြတော့လိုချင်တဲ့အပြင်ဒီဂရီကတက်လာပြီးတော့အဲ့ဒီပုဂ္ဂိုလ်တွေကိုသိကြည်ပစ္စည်းတောင်ကိုလိုချင်လာတယ်ညင်းဆန်းနှိပ်စက်ချင်လာတယ်အဲ့ဒါကဗျာပါဒဖြစ်ပါတယ်မိစ္ဆာဒိဋ္ဌိကကြတော့မှားယွင်းသောအယူမအမှန်မှကိုမိစ္ဆာဒိဋ္ဌိလို့ခေါ်ပါတယ်ဒီသုံးချက်ကိုပြန်ကြည့်မယ်ဆိုရင်လေမနှောကနေပြီးကျူလွန်ကြခြင်းဖြစ်ပါတယ်သူတော်ပစ္စည်းအလကားလိုချင်လို့ရပါမလားလို့ကြည့်မရနိုင်ပါဘူးကိုကြိုးစားမှကိုရပါတယ်ဘာပဲရလိုက်လဲဆိုစိတ်ဆင်းရဲမှုပဲရလိုက်ပါတယ်ဒီလိုပဲသူမျိုးသိကြည်ပစ္စည်းတာလေဒီတိုင်းပါပဲဒီလိုဆိုရင်အဘိဇာဗျာပါဒအဲ့ဒီလိုမျိုးဖြစ်ပေါ်နေတဲ့မနှောဒုစရိုက်ပြီးဘသူသိတယ်လို့ပြောရင်ပြင်ပမှာကျူလွန်နေတဲ့ကာယဒုစရိုက်ကြတာလူတိုင်းလူကမျက်စိနဲ့မြင်လွယ်တယ်ကြားလွယ်တယ်ဒါကြောင့်မလို့လူတွေကသိတာလေမနှောဒုစရိုက်ကြတော့လူတွေမမြင်တော့ဘူးကြားလဲမကြားတော့ဘူးအတွင်းစိတ်ကဖောက်ပြန်နေတယ်အဲ့တော့ဘယ်သူသိလဲပြောလို့ဆိုရင်အပြင်လူတွေတော့မသိဘူးအပြင်လူမသိတာမှာသုံးတော့ကလားမဟုတ်ဘူးကိုလည်းမသိဘူးကျွန်တော်ပြန်ဆက်ကြည့်ရအောင်မနှောဒုစရိုက်ကျူလွန်တဲ့ချေကိုသိတာကိုလည်းမသိဘူးဒါကြောင့်မလို့ဘာမှမသိဘူးဆိုအမှန်ပဲသူများလည်းမသိကိုလည်းမသိဒါကြောင့်မလို့မနှောဒုစရိုက်သိကြောက်စရာကောင်းတာဒါကြောင့်မလို့ကိုလည်းမသိတဲ့ဟာကိုသိအောင်ကိုစူးစမ်းပြီးမနှောကနေပေါ်လာတဲ့သူတစ်ပါးပစ္စည်းအမလျားလိုချင်တာတွေကိုတန်နေတော့ရှော့အောင်လုပ်ပြီးညင်းဆဲချင်တော့တန်နေတော့ရှော့လိုက်မယ်ဆိုရင်အတော်ကောင်းလာပါလိမ့်မယ်ဒီလိုဆိုရင်ဒီကိုပါအပေါ်က9ပါးမနောဒုစရိုက်နှစ်ပါးပေါင်းရင်ကိုပါအဲ့ဒီကိုပါရဲ့အောက်ဆုံးကမိစ္ဆာဒိဋ္ဌိဖြစ်ပါတယ်အယူမအမှန်မှဖြစ်ပါတယ်အယူမမှန်မှကျွန်တော်တို့မှရှစ်တလားလို့မင်းကျွန်တော်တို့အားလုံးတို့တွေရှိပါတယ်အပေါ်ကကိုပါထဲကနေပြီးကိုပါလုံးရှိချင်မှရှိမယ်သို့တော့မိစ္ဆာဒိဋ္ဌိကြတော့လူတိုင်းလိုလိုရှိပါတယ်ဘာကြောင့်လဲဆိုရင်မိစ္ဆာဒိဋ္ဌိကိုပယ်တဲ့ပုဂ္ဂိုလ်တို့သည်အရိယာပုဂ္ဂိုလ်ဖြစ်မှပယ်ပါနဲ့ပောတပတိမင်းကိုကြမှပဲပါလေဒီထဲမှာသောတပန်နေပါမယ်ဆိုရင်တော့မိစ္ဆာဒိဋ္ဌိပယ်ပြီးသားဖြစ်ပါလိမ့်မယ်။ဒါကြောင့်မလို့မိစ္ဆာဒိဋ္ဌိအယူမှမှတ်မှသည်ဒီမိစ္ဆာဒိဋ္ဌိကဘာလို့ရင်ကြံတဲ့၉မျိုးလုံးကိုလုတ်ပေးလိုက်ခြင်းဖြစ်ပါတယ်။ကြံတဲ့၉မျိုးလုံးလုတ်တာဘယ်သူကလုတ်လိုက်လဲဆိုတော့မိစ္ဆာဒိဋ္ဌိကြောင့်ကြံတဲ့၉မျိုးလုံးကိုကျူးလွန်ကြခြင်းဖြစ်ပါတယ်။ဒါကြောင့်မလို့မိစ္ဆာဒိဋ္ဌိသည်ကြောက်စရာအကောင်းဆုံးဖြစ်လို့ဘုရားရှင်ကိုယ်တော်မြတ်ကြီးကလည်းဥကောင်းမီလောင်ရင်ဝလန်စုခဏထားပါအောင်တဲ့မိစ္ဆာဒိဋ္ဌိကိုအရင်ငြိမ်းသာကြပါစို့အဲ့လိုမျိုးဆုံးမခဲ့ပါလေ။ဘာကြောင့်လဲဆိုတော့ဥခေါင်းမင်းလောင်ရင်တဘောပဲသိပါမယ်။ယင်ဝလာစုလည်းတဘောကဖြစ်ပါလေ။မိစ္ဆာဒိဋ္ဌိကြတော့တတန်တရားလုံးအိုလို့နာလို့သိလို့မဆုံးနိုင်လို့ဆုံးမခဲ့ခြင်းဖြစ်ပါတယ်လို့ပြောခြင်းဖြစ်။ကဲဒီလိုဆိုရင်အပေါ်ကဒုစရိုက်ကိုပန်းကိုဘသူကြောင့်ဖြစ်တာလဲဆိုတော့မိစ္ဆာဒိဋ္ဌိကြောင့်ဖြစ်တယ်။ဒီဒုစရိုက်7ပါးကိုဘာလို့ပြောလဲဆိုတော့အဲ့ဒီဒုစရိုက်7ပါးဒီမြေတိပုဂ္ဂိုလ်ကကျူးလွန်ကျူးလွန်အပေကိုရောက်စေပါတယ်။အပြင်းနဲ့တကွာဖြစ်တော့အပေကိုရောက်စေနိုင်တော့ ဖြစ်ပါလေဆင်းရဲသားလှုပ်လှုပ်တထေးရလှုပ်လှုပ်နတ်ကလှုပ်လှုပ်မြမကြီးကလှုပ်လှုပ်လှုပ်ရင်အပေပါပဲမျက်နှာမလိုက်ပါအလုံးသောပုဂ္ဂိုလ်တို့သည်အဲဒီဒုစရိုက်ဆယ်ပန်းကိုမြည်သူလှုပ်လှုပ်ဆင်းသွားမှာကအပေပဲဖြစ်ပါတယ်လို့ပြောချင်အပြင်ဒီဒုစရိုက်ဆယ်ပန်းသည်ချဲ့လိုက်ရင်မဖြစ်သွားလဲဆိုတော့40ရပါတယ်အဲ့ဒီ40ဒီလည်းပဲကိုတိုင်လှုပ်တဲ့လူတွေအလုံးတို့ဒီ 100% ဆိုကျွန်တော်ကကြတော့ဒါနိုင်ရဂိတ်တစ်ခုနဲ့တင်ပြထားခြင်းဖြစ်ပါတယ်အတိအကျမဟုတ်ပါအပြင်းထန်ဆုံးအပြစ်အကြီးဆုံးဒီကိုတိုင်လှုပ်တဲ့ပုံကူတွေဖြစ်ပါတယ်ကိုတိုင်လှုပ်တဲ့ပုံကူထက်ကိုနည်းနည်းလေးနုလိတ်သွားတာကကြတော့စေခိုင်းတာသူများကိုလှုပ်ခိုင်းတာအဲ့ဒီဒူးစရိုက်တွေအဲ့ဒီပုံကူကတော့85ရက်ခိုင်နှုန်းလို့ကျွန်တော်အနေနဲ့အကြံပြင်းတင်ပြထားပါတယ်တတိယကကြတော့စေခိုင်းတာတော့မဟုတ်ပါကိုတိုင်လည်းမလှုပ်ဘူးဒါပေမဲ့ပွယ်ဝိုက်ပေါ်နည်းဖြင့်အားပေးအမြောင်လှုပ်လိုက်တာအဲ့ဒီပုံကူတွေရလေ50ရာခိုင်နှုန်းတို့အကြံပေးပြပါလေနောက်ဆုံးပုံကူကြတော့ဝမ်းမြောက်တာဝမ်းမြောက်တာကြတော့တော်တော်များများပုံကူတွေမသိကြဘူးဘာဖြစ်လို့လဲဆိုတော့ဥပမာဝမ်းမြောက်တယ်ဆိုတာစိတ်ကပေါ်ပါတယ်နဘေးအိမ်ကလူကြီးနဲ့ကိုနဲ့ရံဖြစ်ထားတယ်အဲ့နဘေးအိမ်ကလူကြီးများသေလဲသေသွားရောပျော်ရောအကြီးရောအိမ်ပေါ်တက်ပြီးကတဲ့ပေါ်မှာစောင်းချုပ်ပြီးတော့ပျော်နေတာပဲအမလေးအခုမှသေတယ်သေသေးတာကြာလာပြီအဲ့ဒီလိုမျိုးစိတ်ကပျော်သွားတဲ့ပုံကူကဘာဖြစ်လာလဲဆိုဒူးစရိုက်ပဲခုလည်းပဲဒါကြောင့်မလို့ယောဂီတို့တတိထားစေရှင်ဒါကအဲ့ဒီဝမ်းမြောက်တောင်ကြီးကသိကြောက်စရာကောင်းတယ်TV ကြည့်နေတဲ့ဒီတိုင်းပဲပေါ့ TV မှာမင်းသမီးတယောက်ကိုဟိုလူဆိုးကြီးကနှိပ်စက်နေတာတွေ့လို့ရှိရင်လေအမလေးဖေးစီချင်းလိုက်တော့ခေါ်တယ်မြောက်ဝတီကခါဖုံးတက်ဆက်တာမြောက်ဝတီရဲ့ကြံကြောက်တော့ပေးပါအောင်လူဆိုးကြီးကတတ်လိုက်ပါအောင်နဲ့မြောက်ဝတီကလည်းလော့ပေးလိုက်တာပဲကြံကြောက်ပါလေဓာတ်စီမထက်ရမနဲ့လေပြန်ပေါ့ကောင်းကင်ပေါ့ပြန်လာတာပြေရွှေရွှေရွှေရွှေလူဆိုးကြီးကတာလိုက်အမလေးပျော်လိုက်ချာအခုမှသေတယ်တော့ဝမ်းသာလိုက်တာတဲ့အဲ့ဒါဘာဖြစ်ခါလဲဒူးစရိုက် TV မကြည့်တတ်တော့ဒူးစရိုက်သွားဖြစ်တယ်ဗျာအဲ့ဒီအချိန်မှာအမျိုးသားကထွက်လာတယ်ရိတ်သားထွက်လာတဲ့အမျိုးသားကကြည့်လိုက်တော့အမေလူစုကြီးရဲ့မိတော်တော်ဆိုးပါလားအကုသူတွေမလုံနေတာပဲ။အော်အကုသူဆိုတာလေမကောင်းဘူးကွယ်။ဒီချိန်ကမှကြံကြောက်လာပြီးသန့်လဲသန့်တော့အော်အော်အော်အကုသလာဝိဘစ်ဆိုတာအကျိုးပေးဒုလူပေးသွားတာပဲလို့သူကတရားရသွားတာ။တီတီကြည့်တတ်ရင်တရားရတယ်။မကြည့်တတ်ရင်အကုသူဖြစ်တယ်ဗျာ။ဒါကြောင့်မလို့ကြည့်နေတဲ့ TV ကတလုံးနဲ့ကြည့်နေတဲ့လူနှစ်ယောက်ကနှမျိုးဖြစ်နိုင်ပါလေ။ဒါကြောင့်မလို့ကျွန်တော်လောကကြီးကိုရှိနေတဲ့လောကကြီးဟာတမျိုးတည်းနော်ကျွန်တော်တို့မြင်ရတဲ့လောကကြီးကဒါပေမဲ့ကြည့်နေတဲ့ပုံကူတို့ဘောမှာမူတည်ပြီးနှလုံးသွင်းမှုမှာမူတည်ပြီးတော့ဒုစရိုက်သူစရိုက်ဆိုတာဖြစ်နိုင်ပါတယ်ကုသိုလ်အကုသိုလ်တို့ဖြစ်နိုင်ပါတယ်ဒီလိုဆိုရင်ဒုစရိုက်ဒီမူလမှာ10ပါပွားလိုက်ရင်40ရပါတယ်အုပ်စုနဲ့ဖွဲ့လိုက်ရင်ပေါ့လေပထမကိုယ်တိုင်ကျုလို့တဲ့အုပ်စုက10ပါအဲ့ဒီလိုနဲ့ပွားလိုက်ရင်40ရတယ်ဒီလိုပဲပြောင်းပြန်ပြန်လိုက်ရင်သူစရိုက်ဆိုတာဖြစ်ပေါ်ပါတယ်သတ်တယ်ဒုစရိုက်မသတ်ဘူးဗျာသူစရိုက်ဖြစ်သွားပါတယ်ဒုစရိုက်40ဆိုရင်သူစရိုက်လည်း50ဖြစ်သွားပါတယ်ခုနကလို့ပေါ့ TV ကြည့်နေတဲ့အချိန်မှာကဲအဲ့ဒီအချိန်မှာအမျိုးသမီးဆိုတာသိတ်လူကျင်တာလူကျင်တာအကျွေးနဲ့တော့လူတာချုပ်မျိုးသမီးတွေအိမ်မနာစိတ်ဝင်စားတဲ့အလူဒန်းဒါနဆိုရင်အဲ့ဒီအချိန်မှာရှင်းနိုင်တဲ့ကြောရောတည်င်းလဲလာရောအလူဒါနပြညသူငါလဲလူနေတာလဲတွေးလိုက်ပြီဘသူကတော့ဘလောက်လူပြီဆိုတော့အမျိုးသမီးကသိတ်လူကျင်တာလေအဲ့ဒါကိုရီမောင်ရီတော်ရီရှင်ရီလာပါအောင်ချုပ်လူကျင်လိုက်တာဟိုမှာကြည့်သူများနေလူကုန်ပြီအဲ့ဒီအချိန်မှာအမျိုးသမီးမှာဗာစိတ်တွေပေါ်လာတယ်ကုတ္တစိတ်တွေပေါ်တယ်ဗျာဒီချင်းကမှအမျိုးသားကကဆင်းနေတဲ့အမျိုးသားနဲ့သွားတွေးရောကဆင်းနေတဲ့အမေငါဆုထားတာလေကုံတော့မှာပဲဒီမိန်းမကြောင့်ငါတော့မဟုတ်တာဒီပြောအောင်မဟဲ့မိန်းမမင်းဘာသိလို့ဒီကောင်းကြီးဘယ်ဟာရောတဲ့ပိုက်ဆံမမသိဘာလို့လို့ဘာမြောက်ကြီးကွာမဟုတ်တာကြီးကုံလို့ရှောက်ပြောတော့တာပဲအဲ့ဒါဘာဖြစ်သွားလဲဒူးစရာဖြစ်ကုန်ပြီဒါကြောင့်မလို့ကြည့်နေတဲ့ TV တလုံးတည်းပြင်မဲ့ကြည့်တဲ့ပုံကူတို့ရဲ့နှလုံးသွင်းမှုပုံမှာမူတည်ပြီးဒူးစရိုက်ဒူးစရိုက်ကုတ္တအကုတ္တတို့ဖြစ်ပေါ်တယ်လို့ပြောချင်အဖြစ်အိုးဒီဒူးစရိုက်ဒူးစရိုက်တို့ဒီကျွန်တော်တို့နေ့စဉ်ဒူဝတွေ့ရှိရမှာဖြစ်ပါတယ်ဒါကြောင့်မလို့ဓမ္မတိနေ့စဉ်ဒူဝကျွန်တော်တို့လုပ်နေတဲ့အလုပ်တွေအဲ့ဒီလိုမျိုးဒူးစရိုက်ဒူးစရိုက်ဆိုတာကလည်းဖခင်ကိုတော်မြတ်ရဲ့နားထောင်ကောင်းရုံခေါ်ထားတာတလုံးမှမပါဘူးဘာလို့ခိုင်းလိုက်လဲဆိုတော့ကိုတိုင်လက်တွေ့ကြည့်ရမယ်ပြီးတော့အကျိုးရှိအောင်တော့မိမိကျိုးများကျိုးလောကီလောကုတ်ပစ္စုပန်နဲ့တသံတရားလို့ပြတဲ့သုံးကြပါလို့တိုက်တော်ခဲ့ခြင်းဖြစ်ပါတယ်။ကဲနောက်တစ်လုံးကြည့်ရင်ဗြဟ္မစုတရား၄ပါးလေဗြဟ္မစုတရား၄ပါးလို့ပြောနေလူတိုင်းလူလိုပြောတတ်တယ်။မေတ္တာကရုဏာမုဒိတာဥပေက္ခာလို့လူတိုင်းလူလိုဒီလိုလုံးပြောတတ်ပါလေ။တော့တော့အတိတ်ပဲဖွဲ့ဆိုတဲ့အခါမှာတော့အာနေကုံယုံကဲယုတ်ကြီးတို့ရေအတိတ်ပဲလေးကြည့်ရအောင်မေတ္တာဆိုတာဘာလဲလို့ပြောရင်ငငယ်ကပြောပါတယ်။အလေအနံမရှိဘိမ့်နဲ့အသွားအပြန်တော့ရှိတယ်။အမှန်ကိုသူတို့ပြောတာမှန်ကလေးတွေပြောတာတော်တော်မှန်တာပဲမေတ္တာကအသွားပြန်ရှိဖို့ရှိတယ်ဗျာအလဲရနံကဘာလို့မှတိုင်လို့မရအောင်ဒါပေမဲ့မေတ္တာရအတိတ်ပဲဖွဲ့ဆိုတဲ့အခါမှာအမျိုးမျိုးသောဖွဲ့ဆိုကြပါတယ်အတူဆုံးနည်းနဲ့ကျွန်တော်တို့ဖွဲ့ရမယ်ဆိုရင်ပါဠိလိုအကူကားနဲ့ပြောရင်ဟိတဝါဟဟိတဝါဟဆိုတာကောင်းမှုဟူသမျှအကုန်လုံးပြည့်စုံပါစေပြည့်စုံပါစေအဟိတပဏာရဏဆိုတာမကောင်းမှုဆိုရင်အမုံကလေးတောင်မရှိပါစေနဲ့ ဒီလိုဆိုရင်ဘမလိုပြန်ပြောရင်ကောင်းတာအလုံးပြည့်ပြီးမကောင်းတာဆိုရင်လုံးဝမရှိပါစေနဲ့ဆိုတော့ဒီတဲ့ထပ်တူလိုက်ရင်ကောင်းတာပြည့်မကောင်းတာမရှိပြီမေတ္တာဆိုတာကောင်းတာပြည့်မကောင်းတာမရှိပြီးသွားပြီဗျာကျန်တာတွေဘာမှမသိရင်နေပါစေဒီတလုံးသိတော်ပြီကောင်းတာပြည့်ပြီးမကောင်းတာမရှိဘူးအဲ့ဒါမေတ္တာပဲအဲ့ဒီမေတ္တာကိုမှအာလုံးသောပုဂ္ဂိုလ်တွေသတ္တဝါတွေ30ပုံသားအာလုံးကိုပို့တာကအနောဒိတမေတ္တာကိုပိုင်းချပြီးကိုမိဘကိုမောင်နှမကိုရဲ့အပိုင်းချနဲ့အရှိရာနောက်ရတောင်ရအဲ့လိုပိုင်းချပို့တာကတော့အော်ဒီတာဖြစ်တယ်ဒီလိုဆိုရင်ကျွန်တော်တို့စိုက်တာပို့အော်ဒီတာနဲ့ပို့ရင်ပိုင်းချပြီးပို့တယ်ကျွန်တော်တို့စိုးစပိုင်းတော့ပို့တာအနန္တစัจ java ရာအနန္တတော်ဘာလို့ဆိုတာအနောဒီတာဖြစ်ပါလဲဒါကြောင့်မလို့မေတ္တာသည်ကောင်းတာပြည့်ပြီးမကောင်းတာမရှိတာကိုဆိုပါတယ်ဒီလိုဆိုရင်မေတ္တာဆိုတာဘယ်လိုမျိုးပုံကုန်ဒီမှာမပွားနိုင်လဲလို့ကြည်လိုက်ရင်ကာယံလေးနဲ့စပြီးကျွန်တော်တို့ဓမ္မဒါနစာရွက်လေးဝေထားပါတယ်ဗိမစုတရား၄ပါးရဲ့အောက်မှာရှိပါတယ်တန်တူတွေ့လျင်မေတ္တာဝင်မဝင်နိုင်ကပြန်တက်တယ်ဆိုတာလေးစက်ခဲ့ပါတယ်အဲ့ဒီလိုမျိုးဆရာတော်ဖျားများစက်ထားတဲ့တန်တူဆိုတဲ့ပုံကုန်ဒီတွေ့ပြီဆိုရင်ကျွန်တော်တို့မေတ္တာမပွားနိုင်တော့ဘာဖြစ်လို့လဲဆိုတော့တန်တူကမတို့ဒီသူ့မုန်းခင်ကားရောင်းရင်ကိုယ်လည်းမဝင်ကားရောင်းရင်မြေဆောင်ထိုးတော့တာပါပဲမင်းငါဖောက်တယ်ဒီဟိုဘက်ဆိုင်ဝင်ကုန်ပြီအဲ့ဒါနဲ့မြေတံမပွားနိုင်တော့ဘူးအဲ့ဒီချိန်မှာအထူးသဖြင့်ပွားပေးရမှာကဓာန်တူသမားတွေဖြစ်ပါတယ်ဓာန်တူသမားတွေကိုမေတ္တာပွားလိုက်ရင်ကိုယ်လည်းငြိမ်းချမ်းပါတယ်အလုံးနဲ့ငြိမ်းချမ်းပါတယ်အဲ့လိုမပွားနိုင်တာနဲ့ပထမဦးဆုံးပူလောင်တာဘယ်သူပူလဲဆိုမိမိစပြီးဆုံးရှုံးပါတယ်မိမိရဲ့စိတ်ထဲမှာပူလောင်လာတာပေါ့လို့တော့ပါတယ်ဒါကြောင့်မလို့မေတ္တာသည်ဓာန်တူသမားတွေကိုအဓိကပွားရပါတယ်ဒါကြောင့်မလို့ဓာန်တူတွေ့ရင်မေတ္တာဝင်မဝင်နိုင်ကပြိုင်တက်တယ်ပြိုင်ပြီမသမမသောနည်းနဲ့ပြိုင်ရင်ပြိုင်မယ်ဒါမှမဟုတ်လို့ရှိရင်တရားသောနည်းနဲ့ရှင်ပြိုင်တော့တာပါပဲအဲ့လိုပြိုင်မယ်အစားမေတ္တာပွားစိတ်ထားပြုပြင်ပြောင်းပါမယ်ကျွန်တော်တို့စိတ်ကလေးပြောင်းလိုက်ရပါပဲစိတ်ကလေးပြောင်းလိုက်တာနဲ့ကိုယ်လည်းငြိမ်းချမ်းသူများအလုံးလည်းငြိမ်းချမ်းပါတယ်ဒီလိုပါပဲကိုနဲ့ဓာန်တူပြီးရင်ကိုအောင်နေတဲ့ပုံစံတွေရှိပါတယ်ကိုတဲ့ဆင်းရဲတဲ့လူကိုတဲ့ရာထူးနေတဲ့လူကိုတဲ့အပိုင်းဝိုင်းနှုတ်တဲ့လူအားငယ်တဲ့ပုံစံတွေအများကြီးရှိပါအဲ့ဒီထက်မှကိုအောင်နေတဲ့ပုံကိုယ်တွေတွေ့ပြီဆိုရင်အများအဖြစ်လူတွေကဘာလို့လဲနိုင်တော့တာပါပဲကိုအောင်နေလျင်ဂရုဏာဝင်မဝင်နိုင်ကနိုင်တတ်တယ်ကိုအောင်နေတယ်ဆိုတဲ့နေရာမှာခုနကပြောလိုက်တဲ့ပစ္စည်းဥစ္စာတွေရာထူးတွေအတိုင်းဝိုင်းတွေအဲ့ဒါအပြင်ဘာရှိသေးလဲဆိုတော့ဝတ္တုခဆင်းရဲတို့မှာကိုထဲနေတဲ့ပုံကိုယ်တွေရှိပါတယ်ဥပမာဝတ္တုခဆင်းရဲဆိုဒီမှာတထေးကြီးတယောက်အင်မတန်ငတ်မှုဥစ္စာဌာနတွေကျွဲဝါလာပါတယ်ကိုထဲတော့အင်မတန်သာပါတယ်ပေါ်ပေါ်လဲညကြရင်အဲ့မပြောဘူးစီစဉ်မှာစောက်ပြီးဥစ္စာ6စာမဝင်ပေါ့မဝင်နဲ့တကူတနာစရာကောင်းလိုက်တာအဲ့လိုမျိုးရှိတယ်နော်တချို့တထည့်တွေဒီကလူတွေမပါပါဘူးဒီကလူတွေကမြများလူနေကြတယ်ဆိုတော့ဟုတ်အမြင်ရလူတွေပြောမှာတချို့ပုံကုန်တွေအဲ့လိုမျိုးရှိတဲ့စီစဉ်တွေမှာလေညညကြောက်ရတခေါ်အဲ့မပြောအောင်ကိုစီစဉ်တွေဥစ္စာ6ပြီးတော့စာမဝင်ပေါ့မဝင်တွေဖြစ်နေကြပုံကုန်တွေကတနာစရာမကောင်းဘူးလားဆိုတော့ကောင်းပါပဲဒါကြောင့်မလို့ဂရုဏာဆိုတာအလွယ်ပြောရင်တနာတယ်လို့အလွယ်ပြောပါတယ်တနာတာဘယ်သူကတနာလဲကိုယ်စိတ်ထဲကတနာလိုက်တာဒါပေမဲ့ပြင်ပပုံကုန်ဖွပြောတဲ့ခါကျတနာတယ်လို့တော့ပြောရင်ဘယ်သူမှမခံချင်ဘူးဗျာဆင်းသားလည်းမခံချင်ဘူးသူတထေးဆိုရင်ပိုးတော်မခံချင်ဘူးကဲတထေးကြီးကိုသနာလိုက်တာတထေးကြီးရဲ့ပေါ့ပြောရင်အပေါ်ကနေကြတာအုံးလည်းကောက်ပေါက်မှာကိုဘူးမိလို့လမ်းမရအောင်ဟုတ်သနာတယ်ပြောလာလို့ပြောမယ်ဒီတော့ဂရုဏာတက်တယ်လို့ပြောရင်သူလက်ခံတယ်ဘာဖြစ်လို့လဲဆိုဂရုဏာရဲ့အတိတ်ပြန်ဖွဲ့ဆိုတာကဝတ္တခဘေးဆင်းရဲပေါင်းတို့မှလွန်မြောက်ကြပါစေဆိုတဲ့စေတနာဖြစ်ပါတယ်ကဲတထေးကြီးဝတ္တခထဲမှာမရောက်ဘူးလားဗျာရောက်နေတယ်နော်ပတ်ဆံတာချမ်းသာတာသူ့ရဲ့စိတ်ဒုက္ခတွေသူရောက်ရှိနေပါတယ်ဒီလိုပဲနတ်တွေပြမာတွေကရောယုတ်ကူနတ်ချမ်းသာနတ်ချမ်းသာပြမချမ်းသာသိကောင်းတယ်လို့မထင်ပါနဲ့သိဆင်းရဲလာပါလေရှည်လိုက်တဲ့သက်တမ်းကြီးတွေပြီးတော့မေ့လျော့နေကြတဲ့တရားတွေပေါ်မှာတရားတွေပေါ်မှာမေ့လျော့နေတဲ့နတ်တွေမြမာတွေကဆင်းရဲနေတဲ့ပုံကိုယ်တွေလို့ယူဆလို့မရဘူးလားရတယ်နော်မိမိတီတရားရှိတယ်ဆိုရင်သူတို့တီတနာစရာဖြစ်သွားတယ်ဒါကြောင့်မလို့ညီတိပုတ်တွေ့မဆိုးဝတ်ဒုက္ခအပေါင်းတို့ကနေပြီးလွန်မြောက်ကြပါစေလို့အဲ့ဒီလိုမျိုးစေတနာထားခြင်းကိုကရုဏာလို့ခေါ်ပါတယ်အဲ့ဒါဒီကိုထဲနေတဲ့ပုဂ္ဂိုလ်လို့အဓိပ္ပာယ်သက်ရောက်ပါတယ်ဒါကြောင့်မလို့ကိုထဲနေသွားပြီအဲ့ဒီနေတဲ့ပုဂ္ဂိုလ်ကိုဘယ်လိုပွားရမလဲဆိုတော့ကရုဏာထားရပါတယ်ဒီလိုပဲနံပါတ်3ကြတော့လေကိုထဲမြင့်တဲ့လူရောက်လာပြီကိုနဲ့ဒန်းသူကိုနဲ့နေတဲ့လူကိုထဲမြင့်သူကိုထဲသာလျင်ဘူဒီတာဝင်မဝင်အိတ်တာရိုင်းတက်တယ်ကိုထဲသာပြီဆိုတာ ਨੇ အိတ်တာဆိုတဲ့အဓိပ္ပာယ်ကမကျင်တတ်တာညူဆူတာစောင်းမြောင်းတာမနာလိုတာကိုအိတ်တာလို့ခေါ်ပါလေကိုထက်မြင်းသွားပြီဆိုရင်ကိုကခါမြင်းဆောင်လေးကက်ကက်ကက်ပြီးကြည်တော့တာပါပဲအပေါ်ကဲဒီလိုကြည်လိုက်တော့ဘာလို့ဘာအကျိုးရှိလဲဆိုကိုရင်စပူလောင်တာပဲပြီးတော့အချမ်းသူပုံကူများလဲကုစစ်ကုံးညောအဲ့ဒီလိုမျိုးမကျင်တ်တာညူဆူတာစောင်းမြောင်းတာလုံးမဲ့အစာ မူရိတာဆိုတာဝမ်းမြောက်ပေးကြပါလို့ဆုံးမခဲ့ပါလေ။ကဲကြည့်ဥပမာပြောရရင်ကိုယ်ပငယ်ချင်းတယောက်ယခင်တော့ကိုနဲ့တူတူဘတ်စကာတူစင်းနေတဲ့ဆင်းရဲသားများဖြစ်ပါတယ်။အချိန်ကျလို့သူကကြိုးစားပြီးတထည်ကြီးဖြစ်တော့မစတီကောင်းင်းနဲ့ခေါ်တဲ့အိမ်မတန်ချမ်းသာတဲ့တထည်ကြီးဖြစ်သွားတော့လမ်းပေါ်မှာတွေ့ရဘလို့ကြည့်ကြရတယ်။မြေဆောင်လေးနဲ့ကြည့်တယ်အမွဲအခုမှလေသူကလေချမ်းသာပြီးတော့ငါကြည့်လို့ကမြန်ဘဝင်ကိုမြင့်နေတာပဲလေ။သူကသူဝင်မြင့်တာလည်းမဟုတ်ဘူးကိုဆိုင်ကျဖြစ်နေတာ။အဲ့လိုမြေဆောင်လေးကြည့်လိုက်တော့ကောင်းပါတော့ငယ်ကြီးကိုခေါ်သေးလား။ခေါ်တော့ဘူးအမေငုံမြဆိုင်ငါလည်းမမြင်ချင်သလိုဒီလိုက်ပါပေါ့လေအဲ့လိုနဲ့တန်းသွားကိုယ်မှလည်းမကြိုးမရှိကိုယ်မှပူပြီးကြံခဲ့တာကိုယ်ကလည်းညီမလည်းပူသွားတယ်ဗျာအဲ့လိုအစားဟာပငင်းချင်းရေဝမ်းမြောက်လိုက်တော့မင်းတို့ချမ်းသာတယ်ငါမသိလိုက်ဘူးကွာဆိုပြီးတော့အင်မတန်ဝမ်းမြောက်ဝမ်းသာနဲ့ကြိုဆူလိုက်မယ်ဆိုရင်အဲ့တငင်းချင်းဘာလုပ်မယ်သိလားငင်းချင်းလာလာကောက်ပေါ်တင်အောင်မင်းငါဟိုတယ်အကောင်းဆုံးမှာကျွေးအောင်မှာမင်းငါအထောက်ပံ့နေပြီးပေးအောင်မှာဆိုကိုယ်လည်းဆောက်ရှောက်သွားတယ်ဗျာအားလုံးတွေ့ဘလို့ကောင်းလဲကိုယ်လည်းချမ်းသာအားလုံးတွေ့လည်းငင်းချမ်းကြပါတယ်ဒါကြောင့်မလို့မူဒိတာကိုကိုထက်တာနဲ့တွေ့နေပုံကောင်များပွားကြပါဒီနေရာမှာမူဒိတာနဲ့ပွားတဲ့နေရာမှာအိတ်တာနဲ့မစ္စရိယဆိုတာလေးကိုခွဲခြားတတ်ဖို့လိုပါတယ်အိတ်တာဆိုတာကကြတော့အောက်ကလူကအပေါ်ကလူကြည့်တဲ့အခါမှာမချိနှက်တာမနာလိုတာအပေါ်ကလူကအောက်ကလူကြည့်တဲ့အခါမှာတော့မစ္စရိယနဲ့ကြည့်တယ်နော်ဝန်တိုတယ်လို့ခေါ်တယ်ကိုနဲ့ဒန်တူမလာနဲ့ဖိနစ်ကော့ထားမယ်အဲ့ဒါကမစ္စရိယလို့ခေါ်ပါတယ်ဟောဒီကဘာကြီးမှာအိတ်တာနဲ့မစ္စရိယဘယ်ကများမထင်လဲညာထင်ချင်းတယ်လို့ထင်လို့ရတယ်အိတ်ပါကများပါတယ်အောင်နာနေတဲ့ပုဂ္ဂိုလ်ကများလာပါတယ်ကဘာကြီးမှာကျွန်တော်ရန်ကုန်မှာပဲကြည့်လေချမ်းသာတဲ့လူကနေပါတယ်ဆင်းရဲတဲ့လူကကိုထင်နေတဲ့လူကများတယ်ဗျာဒါကြောင့်မလို့ဒီကဘာကြီးမှာဆက်တိုက်နေတာဘယ်သူနဲ့တိုက်တယ်ဆိုတော့အိတ်တာနဲ့မစ္စနီယာနဲ့တိုက်ပွဲဖြစ်နေတာခုကဘာတွေမှာဘယ်လိုတိုက်နေလဲအဲ့ဒါပဲအိတ်တာနဲ့မစ္စနီယာချနေကြတာအိတ်တာကများလောလို့ကဲဒါကြောင့်မလို့အိတ်တာကိုများလောလိုက်ကြကြောင့်မလို့ရိတ်တာကိုဝင်လာတဲ့လူတွေကိုဘုန်းကြီးကဘယ်လိုပြောရလဲသိလားမေရိုရဲ့အိတ်သားတွေကိုရက်ွက်ထဲမှာထားခဲ့ပါကွာရိတ်တာကိုတော့မယူနာပါနဲ့ကွာလို့အဲ့ဒီလိုမျိုးဖုန်ကြီးတွေဆုံးမတာကိုယောဂီတွေကနောက်ပြီးတော့ဗန်းစကားအနေနဲ့ဘယ်လိုပြောတယ်ရိတ်တာမှာအိတ်သားကများတယ်အဲ့လိုပြောတယ်ဗျာတကယ်တော့များလို့လားများလဲများမလားတော့မသိပါဘူးတချို့ရိတ်တာပေါ့လေကဲဒါကြောင့်မလို့အိတ်သားဆိုတာအင်မတန်ပူလောင်လာပါတယ်ကဲယောဂီပေါင်းတို့အိတ်သားကိုတွေ့ရင်ကိုယ့်ထက်တာတဲ့ပုံကမျိုးဖြစ်ရင်မူဒိတာပွားလိုက်ရင်အိတ်သားမပွားတော့ပါဘူးတဲ့ဒီလိုပဲနောက်နံပါတ်၄ကဥပက္ခာလို့ခေါ်ပါတယ်ဥပက္ခာဆိုတာလက်ယူရှုတယ်လို့အလွယ်ဆုံးပါတယ်တကယ်တမ်းကကြတော့ဥပက္ခာသည်ချစ်တာလည်းမဟုတ်မုန်းတာလည်းမဟုတ်ကဲဘင်းမလိုက်ခြင်းလို့ခေါ်ပါတယ်ချစ်လည်းမချစ်ဘူးမုန်းလည်းမမုန်းတာဥပက္ခာပဲဥပမာကိုယ်သားတစ်ယောက်ဒီပါသမီတစ်ယောက်ဒီဆုံးမတော်နေပေမဲ့ဘယ်လိုမှကိုဆုံးမတော်နေလို့မရဘူးဆိုရင်မိဘတို့ဒီပါသမီကိုဘယ်လိုပြောလိုက်ဖာနောဖာမင်းကိုလေဆုံးမလို့လည်းမရပါလားကွာမင်းကိုလေဒီနေ့ကစပြီးငါဥပက္ခာပြုနိုင်လို့ရှိတော့မကောကနေရောက်ကနေဒုက္ခကိုရောက်တော့မှာပဲအနောက်ကစကားကြီးပါသွားတယ်အဲ့ဒါမျိုးမပါစေချင်ဘူးအဲ့ဒါပါလိုက်ရင်ဘာဖြစ်သွားလဲကျိန်ဆဲတာဖြစ်သွားတယ်ဥပေက္ခာကျိန်ဆဲတာမဟုတ်ပါဘူးဒါကြောင့်မလို့ဥပေက္ခာကစားရင်ဘယ်လိုမှမဆုံးမလို့မရပါလားကိုယ်အေးလေမစ်ထိုင်နေမစ်ကံပေါ့ကွာသတ္တဝါတစ်ခုကံတစ်ခုသဗ္ဗေတ္တာကမ္မတကာပေါ့မစ်ထိုင်နေမစ်ကံပဲလေအဲ့ဒီလိုမျိုးချစ်လည်းမချစ်တော့ဘူးချစ်လို့လိုက်ဆုံးမနေတာမုံလည်းမမုံတော့ဘူးကဲချစ်လည်းမချစ်မုံလည်းမမုံတာအဲ့ဒါကိုဥပေက္ခာလို့ခေါ်ပါတယ်လူတွေကမှားပြီးဥပေက္ခာကိုဒီလိုသုံးနေကြတာလေကျွန်တော်ပြုပြင်ရအောင်ဒီလိုပဲမေတ္တာပို့တာလေမှားယွင်းစွာနဲ့သုံးနေတဲ့ဟိုမဘဇူကလေငါမေတ္တာအတုံးလိုက်တက်လိုက်ပို့လိုက်တာအဲ့ဒါကြောင့်မလို့ခုတော့ဒုက္ခရောက်သွားပြီအဲ့ဒါကျင်ဆဲတာဗျာမေတ္တာကိုမျိုးဆိုအတုံးလိုက်တက်နေ15ပိတ်တော့လေးလာမသိမေတ္တာကြီးပို့လိုက်တာအဲ့လိုမျိုးမှားယွင်းစွာနဲ့ကျွန်တော်တို့သုံးနေကြပါတယ်အင်မတန်မြင့်မြတ်လာတဲ့မြေမဆူတရား၄ပါးတို့သည်မြင့်မြတ်လာပါတယ်ဒါကြောင့်မလို့မေတ္တာကရုဏာမုဒိတာဥပက္ခာသည်အင်မတန်မြင့်လာတဲ့တရားဖြစ်သူတို့ယုတ်ကိုလည်းပြင်းစိတ်လည်းပြင်းပြင်းစင်ဒိုင်းရပြုတ်ဒိုင်းလှလို့ဆုံးမှာပါလေယုတ်ကိုပြင်းကလေးမျိုးစိတ်ကိုလည်းပြင်ချဖို့လိုပါတယ်ယနေ့လူသားအလုံးတို့သည်နေ့စဉ်မနေ့အရာထကလေးကနေပြီးယုတ်ကိုပြင်ကြပါတယ်လူတိုင်းပြင်ပါလေဖုန်ကြီးသီလရှင်ကစာပြင်ရတယ်ဘာလို့မျက်နှာသိရတာဟုတ်မျက်နှာသိပြီးသင်္ကန်းလေးလဲရတယ်ဗျာဒါကြောင့်မလို့ယုတ်ကိုပြင်တာလူတိုင်းပြင်တတ်တယ်လို့များစိတ်ကိုလည်းပြင်နိုင်မကောင်းဘူးလားလို့ဆုံးမခဲ့ပါတယ်ယုတ်ကိုဘလောက်ပြင်နေဆိုဒီနေ့ခဲဆိုပိုးတော်လော်ကဲသေးတယ်တချို့အငယ်ကလေးလေးတွေပြောထားတယ်အငယ်လေးဒါလီဟိုကတရားတရားအကုန်လုံးတင်မျက်နှာနဲ့ပေါ့တင်တကူလုံးလည်းပေါ့တင်ဘာရလဲပြောတော့ရတော့ရတယ်လို့ပြောပါတယ်ဘာရတယ်လဲလို့ဆိုနေရင်ပူပြီးတော့ရှာလာတယ်လို့ပြောပါတယ်ကျွန်တော်မြင်တာတော့မထူပါဘူးအဲ့တူတူပဲဒီရုပ်ကဒီရုပ်ပဲဘာမှမထူရုပ်ကိုပြင်တာဟာဘာကုံသွားတယ်လဲကြည့်လိုက်ရင်ကုံမကုံဗျာဘာတွေကုံလဲနှစ်ပတ်တက်ကအချိန်ကုံတယ်တန်ဖိုးမဖြတ်နိုင်တဲ့အချိန်နှစ်ပတ်နှစ်ကပင်ပန်းလိုက်တာရုပ်ပြင်ခံရတယ်တန်းစီပြီးဆောက်ရတာအချိန်ကုံပြီးတော့လူကလည်းပန်းပြီးတော့ပိုက်ဆံကလည်းကုံမကုံပိုက်ဆံဒီဘက်ကမှအလပ်ပြင်ဆိုင်တစ်ခါပွင့်ရင်သောင်းကနန်းနဲ့ကုံတယ်လို့ပြောတယ်ဗျာကုံမကုံကဲကုံလိုက်တဲ့ဟာဒီအားလုံးရဲ့အရင်နည်းတွေစိုက်ပြီးအကျိုးမြတ်ဘာရတယ်လဲကြည့်လိုက်တော့တပြားလောက်တော့ရတယ် ဘယ်လောက်ရဆိုမိကတွေထူထူလိုက်နေတော့နည်းနည်းလေးပို့ပြီးလာလာတယ်လို့လှန့်သွားတယ်လို့ထင်ရတယ်အဲ့ဒီလိုရုပ်ပြင်တာကိုမပြင်နဲ့လို့ကျွန်တော်တို့မဆိုလိုပါဘူးရုပ်ပြင်တာအင်မတန်ကုန်နေအရင်နည်းတွေညားလိုက်တာအချို့များထွက်တာကတော့နည်းလိုက်တာစိတ်ပြင်တာကြတော့ဘာကုန်တယ်လဲကြည့်လိုက်တဲ့အခါမှာစိတ်ပြင်တဲ့ကိရိယာတွေများဘယ်ဈေးမှာရောက်တယ်လဲမသိဘူးအဆန်းကြပြောမှာပြည်ဝရတဲ့ကိရိယာမရှိဘူးဒါပေမဲ့ဒီနေ့မြန်မာနိုင်ငံတော့ export တော့လုပ်နေတယ်စိတ်ပြင်းတဲ့ကိရိယာတွေအများကြီးပို့တယ်ကိရိယာတော့မဟုတ်ဘူးသံဃာတော်ရှင်သူမြတ်ကြီးတွေလိုက်ပြီးသာသနာပြုနေကြတယ်အဲ့ဒါစိတ်ပြင်းတဲ့ကိရိယာတွေကိုတွားပြီးတော့စက်တွေကိုတွားပြီးတော့မောင်းပိနေတာပဲအဲ့ဒါဒါကြောင့်မလို့စိတ်ပြင်းတာပိုက်ဆံတပြားမှမကုန်အချိန်နဲ့မကုန်ပါဘူးအချိန်ကကိုကနေပြီးနိငာနေပြီးကိုယူထားပြီးရင်တွားလေရလာလေရတွားတတိလာတတိနေတတိထိုက်တတိပေါက်တတိယူတတိနဲ့တိုက်တလို့ပွားများလို့ရပါတယ်ဒါကြောင့်မလို့အချိန်နဲ့မကုန်လူလည်းမပင်ပန်းပိုက်ဆံလည်းမကုန်ဘာမှမကုန်နဲ့စိတ်ကိုကြတော့ကျွန်တော်တို့ပြင်ဖို့မီလီယံနဲ့ကြပါတယ်ဒါကြောင့်မလို့ဒီကြွလာတဲ့ပုဂ္ဂိုလ်များအားတိုက်တော့ပါတယ်ရုပ်ကိုမပြင်နဲ့မဟုတ်ဘူးပြင်ပါအထိုက်လျောက်ပြင်ပါအမေမနေ့ကကြာရေမချိုးဝဲထိုင်ဒုက္ခပဲ။တပည့်ရလူနန်းကုန်အောင်မယ်။အလုံးတော့ပြင်ရပါတယ်။ပုတ်တော့ရုပ်ကိုပြင်တလုံးမျိုးတတိယတိုင်းတတိယတိုင်းစိတ်ကိုသာပြင်လိုက်ကြမယ်ဆိုရင်ဘလောက်လှလာမယ်ဆိုရင်ရုပ်ကိုပြင်တာပြင်တိုင်းမလှပါဘူး။စိတ်ကိုကြတော့ပြင်တိုင်းပြင်တိုင်းလှပါတယ်။တစ်ခုပြင်တစ်ခါလှ၊ဆယ်ခုပြင်ဆယ်ခါလှ၊ကြေပြင်တကြေလှ။ဒါကြောင့်မလို့ဘလောက်ထိတော့လှလဲဆိုတော့ရုပ်ကိုလည်းပြင်၊စိတ်လည်းပြင်၊ပြင်စင်တိုင်းရပြုတိုင်းလှသုခနိဗ္ဗာန်တိုင်လိမ့်မယ်နိဗ္ဗာန်ထိတိုင်လှပကြပါလေမြမစိုးလေးစုတရားဟူသည်ငတ်လူချက်စေရှူတိုင်းငွေကိုမြမစိုးတရားလေးပါးကိုပွားလို့ရှိရဲ့ငတ်လူချက်စေလို့ဆိုပါလေငတ်ဆိုတာလေရှိသမျှငတ်အကုန်လုံးချက်ပါတယ်ဟိုးပေါ်ကငတ်သေးငတ်ကောင်းငတ်မြတ်တွေချက်တယ်လို့ငတ်ဆိုးငတ်ယုံပါလေချက်ပါတယ်တရက်တစေရတာလားအကုန်လုံးချက်ပါတယ်ဒါကြောင့်မလို့ကျွန်တော်တိုက်တော့ပါတယ်အိမ်မှာဟိုငတ်ဒီငတ်ဒီကိုယ်ကွယ်နေတဲ့ပုံကိုယ်တွေကနောက်ရည်ဒီမှာဒီကိစ္စဆွေးနေမယ်ဒီမစိုးတရားလေးပါပွားချစ်ကြည့်ပါအဲ့ဒီအောက်တန်းဆန်းနတ်ကပိုးတော်ချစ်သေးတယ်အမလီချစ်မချစ်ဒီလိုပဲနတ်တွေအားလုံးကချစ်တယ်ဆိုသလိုလူကရောချစ်မချစ်လူဆိုတာအနည်းကဆုံးကြည့်မယ်ဗျာကိုမိပါလေကိုမိသားစုလေကိုယောက်ျားကိုမိန်းမတချို့များယောက်ျားကလေဟိုကလေးတွေအငယ်နေနောက်သွားနေတယ်ဆိုလို့ရှိရင်နတ်ကတော်လေးခေါ်ပြီးအိမ်မကျေတုံးလေးရိုက်ရတယ်ယောက်ျားရေလာစားရွှတ်ယောက်ျားရေလာစားရွှတ်ဆိုတော့ယောက်ျားချင်းတန်ကြရဲ့ပြေးတော်ပြေးသေးတယ်ဘယ်လိုလာမှာအဲ့တော့ဒီမဆိုလေးပါလေးနဲ့များလုံးကြည့်ကြည့်ပါလားမေတ္တာကရုဏာမုဒိတာဥပေက္ခာနဲ့ပွားလိုက်ရင်အမလေးတပြားမှမကဘူးယောက်ျားချင်းမချင်းချက်သွားကြလိမ့်မယ်ဒါကြောင့်မလို့ဒီမဆိုတရားလေးပါးဒီလူနာအလုံးတို့ကဒီချက်ကြပါလေဒါကြောင့်မလို့နေစဉ်အလုံးအသုံးချနိုင်ကြပါစေဖျားရှင်ကိုယ်တော်များဆုံးမခဲ့တော့မေတ္တာကရုဏာမုဒိတာဥပေက္ခာလို့ဒီမဆိုလေးပါးတို့ဒီတဲ့ဘဟုတုတ္တရယုံလေးနားထောင်ကောင်းယုံလေးပါစပ်ဖျားလေးမှာတလုံးမှမဟောခဲ့ပါဘူးအလုံးတို့ဒီကိုယ်တိုင်ချက်ခိုင်းခဲ့ခြင်းဖြစ်ပါတယ်မိမိကိုယ်တိုင်သာလေလက်တွေ့လက်ချက်ပြီးတော့မိမိအကျိုးအများအကျိုးလောကီလောကုပစ္စုပန်တရားတရားလုံးတွေအကျိုးရှိအောင်အသုံးချကြပါစို့လို့ပြမစိုးတရားနဲ့ဆုံးမခဲ့သလိုပုံညကရိယာ7ပါးတည်တဲ့ဒီတိုင်းပဲဖြစ်ပါတယ်ကဲယောဂီတို့ရေပုံညကရိယာ7ပါးကိုပုံညကရိယာ7ပါးကိုယောဂီအလုံးတွေလည်းကြားဖူးပြီးဖြစ်ပါလိမ့်မယ်ပုံညဆိုတဲ့အတိတ်ပဲကိုဒီဘက်ကဒီဘက်ကနေပြီးပြောမယ်ဆိုရင်မမလိုပြောရင်ကောင်းမှုလို့ကျွန်တော်မြန်မာလိုပြောပါတယ်ကောင်းမှုသည်နောက်တလုံးပြောင်းပြောရင်ကုသိုလ်လို့ပြောပါတယ်ကုသိုလ်သည်ပါဠိလိုပုံညလို့ခေါ်ပါတယ်ပုံညသည်ပါဠိပြည့်နဲ့ပြောရင်ပုံလို့ခေါ်ပါတယ်ပုံသည်အချိန်ကာလပြောင်းလာတဲ့အခါမှာဘုံဆိုတာဖြစ်ခဏဘုံကြည့်တယ်ဆိုတဲ့ပုံကိုယ်တွေကိုကြည့်နိုင်လို့ရှိရင်ကောင်းမှုတွေကိုလုံလောအားကြည့်လို့ဘုံကြည့်နေကြခြင်းဖြစ်ပါတယ်ပို့တော်မိမိသည်သူများလို့ဘုံကြည့်ချင်တယ်ဆိုရင်ဖို့လိုမျိုးကောင်းမှုတွေများများလုပ်ရမယ်ဆိုတာကိုမသိပဲနဲ့ဘုံကြီးရဲ့ပုံကိုယ်တွေနောက်ကိုတွားပြီးပါလောက်ကြတယ်ဘောပင်တွေတွားပေးကြတယ်လေတချို့ကလည်းပစ္စည်းဥစ္စာတွေတွားပေးကြတယ်ဖုံဖုံကြီးဘုံကြီးရဲ့ဘုံဘုံကြီးနည်းနည်းလောက်မန်းပေးပါကြုံတဲ့ဘုံကြီးချင်ပါလေဆိုတော့ဘုံကြီးကလည်းကျေနပ်အောင်ဆိုဘောဘောဘောဘောဘောမုန်လိုက်တာအဲ့ဒါလေးတို့ပြအဲ့ဒီဘောပင်တွေကိုင်းပြီးကိုဘုံကြီးတယ်လို့ထင်းပြီးစာမှုဝဲတွေဖြေကြတယ်ကျောင်းသားလေးတွေစာမှုဝဲကြတာပဲမကြည့်ဘဲနဲ့တော့ပြေဆောင်မကြမှာပေါ့ဒီလိုပဲမကြိုးစားဘဲနဲ့သွားပြီးတော့စီပွားရေးလုပ်တဲ့လူတွေဆုံရှုံမှာပဲဘာပြောလို့လဲဒီဘုံကြီးကဘုံပေးလိုက်တော့ဘာရတယ်လဲဆိုဘာမှမထူဘူးထူတာတစ်ခုပဲရှိတယ်နန်းကြည့်ရင်အာဘုံနန်းတာတစ်ခုကလည်းဘာမှမထူဘူးအဲ့လိုဘုံကြီးချင်းချင်းသူ့ကိုဘာလုပ်ရမလဲကောင်းမှုတွေကိုလုပ်ရမှာပဲကောင်းမှုကလည်းဘယ်တော့မှမများပါကောင်းမှုပုစုဖွဲ့ရင်သုံးစုပဲရပါတယ်ဒါနရယ်သီလရယ် ဘာဝနာရဲ့ဒါလူတိုင်းသိတာပဲအုပ်စု၃စုအဲ့ဒီ၃စုကိုမှချက်လိုက်တော့မှ10ခုရပါတယ်အဲ့တော့ပုံညာကိရိယာ10ပါလို့ဆိုပါတယ်အဲ့ဒီ10ပါကိုကျွန်တော်အနေနဲ့ဒါကျွန်တော်ဝတ်ခံပါတယ်ကျွန်တော်တို့ဆရာတော်ဖျားများရဲ့ထုတ်လုပ်ထားတဲ့အကျဉ်းယုံလေးတွေကျွန်တော်တင်ပြခြင်းဖြစ်ပါတယ်ဆရာတော်ဖျားဖြစ်တဲ့ရှင်ညာနေတရာတို့ဖြူဆရာတော်တို့ဟာဒီပြီးပြောနေတဲ့စကားမျိုးကျွန်တော်ထုတ်ပြီးတော့သုံးထားခြင်းဖြစ်ပါတယ်ကဲအဲ့ဒီပုံညာကိရိယာ10ပါကိုသုံးတဲ့ပုဂ္ဂိုလ်တို့သည်ပုဂ္ဂိုလ်အားလုံးတဲ့တက်တယ်တယ်လို့ပြောပါတယ်ဟိုလဲမှာဆွဲရမယ့်ပလဲယာသနာ10ပါးလို့လေဟိုပညာတက်ပြီးတော့ပြောကြပါလေနိုင်ရှင်ကြပါလေလဲမှာဆွဲလိုက်တဲ့ပလဲယာသနာ10ပါးကိုလူသားအလုံးအတွက်တာမကဘူးဖုံးကြီးတွေတိလရှင်တွေအလုံးလည်းမြေတိပုတ်ကိုတက်မစို့တက်တယ်ပါလေလို့ဆုံးမပါလေပြီးတော့တခိုးလည်းမခိုးပါဘူးဓမြလည်းမတိုက်ပါဘူးပြီးတော့ပုံးလို့လည်းမကုန်ဘူးဘလောက်တုံးမကုန်တယ်လို့ပဲနောက်ဆုံးကြတော့ဘယ်အချိန်ဆိုလုံလို့ရပါလေအဲ့ဒီ10မျိုးကိုကျွန်တော်အနေနဲ့ဟိုခွဲခြားထားတာလေးကိုပိုင်းခြားပြလို့ရှိရင်ဒါနအုပ်စုထဲမှာပုံလုံးရှိပါတယ်အဲ့ဒါသိနှစ်ဆိုင်တယ်ကနေယောဂီများအလုံးတင်းရှင်းပေးစီခြင်းပါတယ်သတိပြုစီခြင်းပါတယ်ဒါနကိုလူတိုင်းပြုတယ်ပုံပေါ်ဒါနရဲ့အတိတ်ပဲဖွဲ့ဆိုတဲ့အခါမှာအာနေကိုကြားရောဒါနဆိုတာပေးကန်းနဲ့ဆောလို့တယ်ဒီသုံးအုပ်စုကိုကျွန်တော်လိုက်ရှင်းပြမယ်ဆိုရင်နံပါတ်1အုပ်စုအလုံးတို့ဒီအုပ်စု3ခုလုံးတွင်တက်အချက်3မျိုးလုံးတို့ဒီရိုးရိုးကြီးဖြစ်ပါတယ်တက်ကဒါနရိုးရိုးဒါနနှစ်ကသီလရိုးရိုးသီလ3ကဘာဝနာကရိုးရိုးဘာဝနာဖြစ်ပါဒီလိုဆိုရင်ရိုးရိုးဒါနလေးတလုံးပြောမယ်ဆိုရင်ပိတ်ကန်းနဲ့ဆော့လို့တဲ့လူတန်းတွေကိုဒါနဆိုတာလူတန်းသိတယ်။ဒါပေမဲ့ဒါနထဲမှာမြင့်တဲ့ဒါနရအောင်ဘယ်လိုလုပ်မလဲဆိုတာလည်းမသိတော့ဘူး။ဒါကြောင့်မလို့ဒါနနဲ့ပတ်သက်ပြီးချက်မယ်ဆိုရင်တနာကြီးလောက်ချက်ရပါတယ်။တိုးတော့ကျွန်တော်အတူလေးပဲပြောပြခြင်းပါတယ်။နေ့စဉ်လူတွေကလှူကြပါတယ်။လှူပေမဲ့မလှူတတ်ဘူး။မလှူတတ်တော့ညောင်ပင်လောက်လူပေမဲ့ညောင်စစ်ပဲရတယ်။တုံစစ်လောက်လူတဲ့လူဘာဖြစ်လို့ညောင်ပင်လောက်ရသွားသလဲဆိုတာမစမ်းစားဘူး။ကဲဒါကြောင့်မလို့ဘုရားရှင်ရဲ့အဘိဓမ္မာတရားတော်မှာဆုံးမခဲ့တဲ့စကားလုံးနဲ့ပြောပြရရင်မဟာကုတ္တုစိတ်နဲ့လူလို့ရှိရင်အင်တာမြင့်တဲ့အကျိုးကိုရရှိပါတယ်မဟာကုတ္တုစိတ်နဲ့ဖြစ်ပေါ်ဖို့တွင်အချက်၃ချက်ပဲလူအပ်ပါတယ်တက်ကကြတော့သောမနာဖဖဟဂုတ်ဝါမြန်ဝန်တာဖြစ်လူပါနှစ်ကညာနာတပယုတ်ညာရှင်ပါပုံအသင်္ခာရိကစိတ်တစ်ထစ်မြင့်မြင့်နဲ့သူများမတိုက်တော့ပဲနဲ့လူပါလို့၃ချက်ပြတ်ဆိုခဲ့ပါဒီလိုဆိုရင်အလူတစ်ခုလုံးတော့မယ်ဆိုရင်ဒီသုံးမျိုးကိုဗမာလိုပြောရင်ဝါမြောင်ဝန်တာညံရှင်တက်တော့ဆရာမလို့ပဲချက်ချက်မြင့်မြင့်နဲ့လူပါတဲ့ဒီသုံးမျိုးကိုလူတိုင်းလိုငယ်ကလေးကလူခဲ့တာနှစ်မျိုးတော့လူတက်တယ်ညံရှင်ပါဆိုတာမှတက်တော့ဝါမြောင်ဝန်တာနဲ့လူပါဆိုတာလည်းလူတက်တယ်ဝါမြောင်ဝန်တာဖြစ်ပါတယ်လူနေတဲ့အချိန်မှာတကယ့်ကိုမျက်နှာလေးကဝါပြီးတဒါစိတ်နဲ့ဒါပေမဲ့ပညာကြတော့မပါဘူးနှလုံးသွေးကပြောင်းပါတယ်လူတဲ့အချိန်မှာဇရိုက်6မျိုးနဲ့ပြချတယ်လေ။ညီမညာကဒေါပမင်းညာပါစေကြီးမောဟတက်ကပဲကြီးဝါသည်တဒါဝါပြီးနေကြတယ်။ပညာပြိုးပြက်ကြတော့မလို့ဘာဘူး။ဒါကြောင့်မလို့ပညာပိုင်းကိုကျွန်တော်ကနေ့တည်းနဲ့တင်ပြခြင်းနဲ့တက်ကဝါမြောင်ဝါမနဲ့လူတက်တယ်။နှစ်ကဘယ်သူမှမတိုက်တော့ပဲနဲ့လေကျွန်တော်လူတက်တယ်။ဒီလိုနှမျိုးကလူတက်ပြီနဲ့ပညာပိုင်းကြတော့ဉာဏ်ရှင်ပါဆိုတာလူတက်တော်ဘူးကဲဉာဏ်ရှင်တဲ့အပိုင်းလေးတူတူလေးပါဉာဏ်ရှင်ကကြတော့မိမိလူမဲ့အလူဒီတကြက်ပဲလူလူ30ပဲလူလူလူတဲ့အလူကပုပ်ကူပေါ်မှာမူတည်တယ်တဲ့ဥပမာသမင်းတပကံတရားတန်သမင်းတပကံကိုတလေးဆန်တဲ့ကောင်လူရင်ဘဝပေါင်းတရားအကျိုးပေးပါတယ်ဒီလိုဆိုရင်ဘဝပေါင်းတရားသည်ကုသိုလ်ကောင်းမှုနဲ့အလိုက်ကိုယ်ပါပြန်ကျိုးပေးတယ်ဆိုတော့တလေးဆန်တဲ့ကောင်တိုက်ရင်ဘဝပေါင်းဘလောက်ပြန်လည်ပြီးခံရလဲဆိုတော့တလေးဆန်အကောင်မှာရှိသမျှအမွေးအရည်တွက်လိုက်ခံရပါတယ်အဲ့လိုဆိုပါလေဒီလိုဆိုရင်လူရဲ့ကြတဲ့ပုံကတရိษံကိုတတ်တော့မင်းဆိုရင်အမွေးဒီကိုရိတ်ပြီးတတ်မယ်တဲ့ဗျာအဲ့လိုဆိုရင်မခံရပါဘူးလားဟောအဲ့လိုမျိုးလူရဲ့ကြတဲ့လူရဲ့ရှိတယ်တဲ့ဗျာခံရပါတယ်အမွေးကအပေါက်ရှိနေသေးတာကိုအမွေးကလည်းကုံတော့အပေါက်ကချန်နေသေးတယ်လေဒါကြောင့်မလို့ဖုအချိုးပေးနေသူလာပါတယ်ဒါကြောင့်မလို့တရိษံကောင်လူရင်ဘဝတရားခမင်းတပကံလူတရားချိုးပေးရင်သီလမရှိတဲ့လူတယောက်ကိုလူရင်ဘဝပေါင်းတပေါင်းချိုးပေးတယ်ကြွားပါပါမြင်ဒီလိုပဲသီလစင်ကြယ်တဲ့ပုံကတရားကိုလူရင်ဘဝပေါင်းပိန်အကျိုးပေးတယ်မြင့်သွားပါမည်ဒီလိုပဲပါဒနာပဇံရနေတဲ့သမာဓိစိတ်ကိုထိန်းထားတဲ့ပုဂ္ဂိုလ်တရားကိုလူရင်ဘဝပေါင်းကတိတသိန်းအကျိုးပေးတယ်အယံကွာပါပါပြီဒီလိုပဲတခါသူထစ်မြင့်တာကသာမဏေလေးတပါးပါဒနာကိုဆောက်တည်ထားတဲ့သာမဏေလေးတပါးကိုလူရင်ဓမ္မမဟုတ်ရင်သောတာပန်ပုဂ္ဂိုလ်တရားကိုလူရင်ဘဝပေါင်းအသိဉာဏ်ရည်တွက်လို့မနိုင်အောင်အကျိုးပေးပါတယ်လေဗျာဒါကြောင့်မလို့လူတဲ့ပုဂ္ဂိုလ်ကမူတည်ပြီးသောတာပန်ကိုလူရင်အသိဉာဏ်ဆိုရင်ဒုတိယမြင့်ကြပြီးတဲ့သရဂံကိုလူရင်အသိဉာဏ်အသိဉာဏ်ဒီလိုပဲအနာဂံယဟန္တာပစ္စေကဗုဒ္ဓံဖယားအမှုရှိပြီးတော့ဖယားအမှုရှိပြီးတော့တံဃာဒုတံဃိကကိုလူရင်အမြင့်ဆုံးအကျိုးပေးတယ်လို့စာပေကျမ်းကမှာဆိုပါတယ်အဲ့ဒါကမိတွေးတော်ဂေါတမီကနေပြီးဘုရားရှင်ကသင်္ကန်းကတ်လို့ပြက်ခါမှာဥပမာပေးခဲ့ ဖျားအမှုရှိသောတန်ဃာတုကိုလူခိုင်းတော့အကျိုးပေးပုံများတယ်လို့ပြောတော့သင်္ကန်းကိုလူခိုင်းခဲ့လို့ဥပမာပေးခြင်းဖြစ်တယ်တကယ်တမ်းကကြတော့ကျွန်တော်အနေနဲ့တိုက်တော့ခဲ့တာကတော့ဖျားအမှုရှိသောတန်ဃာတုထက်ကိုဖြစ်နိုင်မယ်ဆိုရင်သာသနာကိုယဉ်မှန်းပြီးလူတဲ့အလူကအမြင့်ဆုံးဖြစ်ပါတယ်ဘာဖြစ်လို့လဲဖျားရှင်အမှုရှိသောတန်ဃာတုရောရှိသမျှသတ္တဝါ32ပုံကအားလုံးအတွက်ပါပါတယ်ဖျားရှင်ရဲ့အကြိုက်ဆုံးဖြစ်တဲ့သာသနာတော်ကိုယဉ်မှန်းပြီးလူရင်တော့အမြင့်ဆုံးအလူကိုရရှိပါလိမ့်မယ်ဒါကြောင့်မလို့ခမင်းတပကံမဲ့လူလူပတ်စံတစ်ချက်ပဲလူလူတပေါင်းမဲ့လူလူပါပနာတော်ကြီးကိုယဉ်မှန်းပြီးလူကြပါဘယ်ပုဂ္ဂိုလ်မှမပါတော့အင်မတန်မြင့်တဲ့အလုပ်ဖြစ်ပါတယ်ဒီလိုပါမင်းလူတဲ့အခါမှာလဲအများအဖြစ်လူတွေကကိုယ့်အတွက်ကိုဆူတောင်းပြီးလူကြဆွမ်းလူရင်ငါမျိုးသောအချို့ကိုရတယ်ဖက်ဆင်းချမ်းခေါ်ညံအတရှိတဲ့ဆင်းလာတဲ့ချမ်းသာတဲ့ခွားကြီးနဲ့ညံပြင်းနာကြီးနဲ့ဒီလူမျိုးနဲ့ငါရပါစေလို့အများအဖြစ်မသိပဲနဲ့လူကြတကယ်တမ်းကကြတော့ငါအတွက်မဟုတ်ပါဘူးဘုသူတွေလဲဆိုတော့အလူကံပုတ်ကိုရပါစေဆိုတဲ့စေတနာနဲ့လူရပါတယ်ဒါကြောင့်မလို့စေတနာပြီးကံရောက်ပါတယ်ဘာပဲလူလူအလူကံပုတ်ကိုတွေ့ရကြပါစေဆိုတဲ့ဟောဒီလိုညံရှင်လိုက်မယ်ဆိုရင်အကျိုးပေးကတအားကွာသွားပါတယ်ဒီလိုပါပဲငါမျိုးဒီဆွမ်းလူတယ်ရေလူရင်နောက်ထပ်ငါမျိုးထပ်ပေါင်းအောင်လေဖတ်ကြောချွေရေမြန်ဒါလည်းအလုံးသိပြီးသားပါသတ်ဆိုတာသတ်ရှင်းနေကြော်ကြော်ကြရတယ်ဂုံတင်းကြော်ကြရတယ်ချွေအချွေရံပေါ်များတယ်ရေရေကိုဖောပေါလိုင်လိုင်းတုံးရတယ်မြန်လင်းမြန်တွက်လက်ဖြတ်လက်တယ်ဒါကြောင့်မလို့အတူလေးတွေမှတ်ဖို့ကောင်းပါတယ်သတ်ကြော်ချွေရင်မြန်လို့မှတ်လိုက်ပြီးပြီသဲဆင်းချမ်းကောင်းညံသတ်ကြော်ချွေရင်မြန်ဆယ်ပါးပေါ်ကျုပ်ကိုရေလူရင်ပေးပါဟာဒီလိုဆိုရင်ရေလူတဲ့ကျုပ်ကွာရေတပလင်းကွာတရာလားမတန်ကငါးဆွမ်းလူတာတပေါင်းလောက်သိန်းလောက်ဂုံတာဘာဖြစ်လို့သူကဆယ်ပါးရပြီးငါးပါးပဲရမယ်ဆိုကျုပ်ကပြောမယ်နော်ဒါပေမဲ့ရှစ်ရှစ်ခက်တော့မဖျက်ရှင်ခက်ကဆွမ်းကကြတော့ပေါက်ပေါက်ဆုပ်လို့ဘာလို့ဖြစ်မှာပေါ့ရေမရှိဘူးလေဒီဘက်ကမှလူနေတဲ့ပုဂ္ဂိုလ်ရေမပါဘူးလားဆွမ်းလူရေပါတယ်နော်ခင်းချိုဆိုတာရေပေါ့ဗျာကဲဒါကြောင့်မလို့ဆွမ်းလူတဲ့ပုဂ္ဂိုလ်ငါးပါးတည်းကျွေးပေးတာကဆိုတော့ဟုတ်ဘူးနော်ဆယ်ပါးလုံးပေးပါတယ်ဆယ်ငါးပါးတော့ဖြစ်ဖြစ်သွားမှာပေါ့ကဲဒါကြောင့်မလို့ဘယ်လိုပေးသလဲဆိုတော့အလူကံပုဂ္ဂိုလ်ရပါစေလို့အဲ့ဒါလို့စေတနာနဲ့လူကြရင်အော်တိုမက်တစ်ကိုလည်းပြန်ပြီးရရှိပါတယ်စေတနာဒီကံဖြစ်ပါတယ်ဒါကြောင့်မလို့လူတတ်ကြပါစေဒါနာကဲနနချေနနချေကောင်းတော့ခွလို့ပါဗျာကဲဒုတိယကြည့်ရအောင်ပဋိဒါနာအင်တန်ရည်ကြီးတယ်ပဋိဒါနာဆိုတာအမြပေးတယ်လို့ပြောပါတယ်ယနေ့လူတွေအားလုံးမပေးဘူးလားဆိုလူတိုင်းပေးတယ်ကိုယ်ကောင်မှုပြုပြီးလည်းအမြပေးတယ်အမြပေးတဲ့အတွက်ဘာလဲလို့မင်းမဖြစ်မတတ်တော့ဘူးအမြဆိုတာကိုပြုတဲ့ကောင်မှုကုသိုလ်အားလုံးပေးလိုက်လူတွေအကုန်ပြသွားတယ်ကွာဒီလိုပဲပြောတယ်လွယ်လွယ်ပြောဘလုံးမထွေးနဲ့ပြောကြကျွန်တော်ယောဂီတို့ဒီနေရာလေးမှာနည်းနည်းတင်းရှင်းထားပြီးတော့မှတ်သားစေချင်တယ်အမြဆိုတဲ့အတွက်ကကောင်းမှုကုသိုလ်လုပ်နေတဲ့ပုဂ္ဂိုလ်ကနေပြီးတခြားသောပုဂ္ဂိုလ်များငါလူမျိုးလောက်ကြဆိုပြီးတော့မလုပ်တာလဲဆိုတိုက်တော့တာအမြဆိုတာမလုပ်တယ်တိုက်တော့တာဗျာအကုသိုလ်လုပ်နေတဲ့ချိန်မှာတိုက်တော့တာလားဘယ်သူမှမတိုက်တော့ဘူးအကုသိုလ်လုပ်နေတဲ့ချိန်မှာဘယ်သူမှအမြမပေးဘူးဘယ်သူမှလည်းမယူဘူးကုသိုလ်ကောင်းမှုလုပ်နေပြီဆိုရင်မလုပ်တယ်လောက်ကြဟေးအမြဆိုတာဘာလဲပြောတလုံးနဲ့မှန်ရင်လောက်ကြယောဂီတို့ရေအများဆိုတာလောက်ကြငါကောင်းမှုလို့မင်းတို့လည်းလောက်ကြနော်ဟောဒီလိုလောက်ကြလို့တိုက်တော့လိုက်တဲ့အခါမှာအမြပေးတဲ့ပုဂ္ဂိုလ်ကထုတ်လောက်တာဘသူရတယ်လဲပြောကိုရတာပဋိညာနဲ့ဆိုကိုရတာအမြပေးတဲ့ပုဂ္ဂိုလ်ရရှိခြင်းဖြစ်ပါတယ်စေတနာသည်ကံကိုရဲ့စေတနာကနေပြီးကိုပြုတ်နေတဲ့ကောင်းမှုတွေကိုတပါးသောတတ္တဝါအလုံးနဲ့လိုက်ပြီးလောက်ကြဟေးအဲ့ဒီလိုမျိုးကိုကပေးလိုက်တော့ကြမှုကိုရတာဖြစ်ပါတယ်အများသာပတ္တာနုမောဒနာကြတော့သာဓုသာဓုကြတော့ခေါ်တဲ့လူကရအပြစ်လို့လဲဆိုတော့ပါဠိဆိုတာဆွဲယူတာဆွဲယူတဲ့ပုဂ္ဂိုလ်ကကျွန်တော်ကောင်းမှုကုသိုလ်လုပ်နေတာတွေ့လဲတွေ့ရော तू ကဘာလို့တာလို့တာလို့လဲကျွန်တော်တို့အလုပ်ခေါ်တယ်ဘာဖြစ်လို့ခေါ်လဲဆိုမင်းဟန်အမေသူတို့ကြွေးတယ်စားစားစားကောင်းတယ်ကောင်းနေစွာကောင်းနေစွာတဲ့တာလို့ဆိုတာကောင်းနေစွာလဲစားကျွန်တော်တို့ကောင်းနေတဲ့ဒီလိုမဟုတ်ပါဘူးသူပြုတ်နေတဲ့ကောင်းမှုကုသိုလ်ကိုကြည့်ပြီးတော့ငော်လဲဖူလို့လုံမယ်ပါဠိဆိုတာလုံမယ်အဲ့ဒီလုံနေဆိုတဲ့စေတနာသည်ကံဖြစ်သွားခဲ့ပါတယ်ဒါကြောင့်မလို့အမြပေးတဲ့ပုဂ္ဂိုလ်ကလောက်ကြသူရတာဖြစ်ပါနဲ့ပါဠိခေါ်တဲ့လူကလည်းလောက်မယ်အဲ့ဒီစေတနာကကံဖြစ်ပါတယ်ဒါကြောင့်မလို့ဒါနာပြုတဲ့နေရာမှာဉာဏ်ရှင်ပြီလောက်ပါဆိုတာအဲ့ဒါပဲဖြစ်ပါတယ်ကဲဒီလိုဆိုရင်ဒါနာပြီးရင်ဒုတိယကသီလသီလဆိုတဲ့နံပါတ်၁ကရိုးရိုးသီလဆိုတာလူတိုင်းသိတာပဲငါးပါးသီလလူဆိုတာငါးပါးသီလသီလရှင်ဆိုရင်၈ပါးသီလ၉ပါးသီလကိုရင်ကလေးတွေကြတော့၁၀ပါးလို့အလွယ်ပြောတယ်အနောက်ကကိုလေးတစ်လုံးပြုတ်သွားတယ်တရားနဲ့ကိုပါပါပါတယ်ပြိမကွာဘူးတလုံးလေးပြုတ်သွားတာတရားကိုပါပါပါတယ်အဲ့ဒီတရားကိုပါဒီလိန်ဆယ်ပါဒံဆယ်ပါခန္ဓာကဝက14ပါဆိုတော့34ပါဖြစ်တယ်ဒီဘက်မှာကျန်တာက85ပါဒီတခိယဝက85ပါပါပါတယ်အလုံးပေါင်းရင်တရားနဲ့ကိုပါရှိပါတယ်နောက်တန်ဃာတော်တွေကြတော့ယဟန်နေထိုင်တာကြတော့228သောသိက္ခာပုဒ်ဒီအချင်းဖြစ်ပါတယ်မာတိကာအကျယ်ချင်းရင်ကတိကိုထောင်ကိုထောင်တရာနေ80 9,300 ဖြစ်ပါ အဲ့လောက်ကျေပြောလာတဲ့ဝင်းနီတော်တွေကိုထိမ့်သိဆောက်ရှောက်နေတဲ့တန်ဃာတော်တွေမို့လို့စက်ကြောင်လေးမင်းတွေကလည်းကထော့တာယင်းနေ့မှဖြစ်တဲ့ကိုရင်ကလေးဖြစ်ပေမဲ့လည်းမိဘတွေစက်ကြောင်လေးမင်းတွေကထော့ချင်းတီဟောနေတော့ကြီးမားလာတဲ့သီလတွေကိုထိမ့်နေလို့ဖြစ်ပါတယ်ဒါကြောင့်မလို့သီလတွေအနည်းဆုံးတော့မထိမ့်ချင်နေပါအနည်းဆုံးတော့သိဖို့ကောင်းပါကျွန်တော်လူသားတို့ဒီကျွန်တော်ပုံမှန်ဖြစ်နေလူတွေတို့ဒီငါးပါးသီလကိုတော့သိဖို့ကောင်းတယ်ထိမ့်တာမထိမ့်တာကနောက်ပိုင်းကိစ္စသီဖို့တော့ကောင်းတယ်ဆိုတာတွေကသီလဖြစ်ပါတယ်ရိုးရိုးသီလထားလိုက်မယ်နောက်တစ်မြက်ကအပ္ပစာယနာဆိုတာအယူသေးပြီးတဲ့ကုသိုလ်ဖြစ်ပါတယ်တန်ဃာတော်တွေကတော်တဲ့အခါမှာတကယ်ကိုရိုးရိုးသေးသေးနဲ့ကတော်တယ်အဲငါ teaching ငါပြန်နေကတော်တယ်ပြီးတော့တန်ဃာတော်တွေရှိကပြန်ထွက်လို့ရှိရင်လက်အုပ်လေးချီပြီးအနောက်ဆုပ်ပြီးထွက်တယ်တန်ဃာတော်တွေကြွလာရင်ခြေစုံရပ်ပြီးလက်အုပ်ချီပြီးခေါင်းနဲ့ငုတ်ပေးတယ်လူကြီးသူမရှိကသွားရင်ခေါင်းနဲ့ငုတ်ပြီးသွားတယ်အဲ့ဒါအလုံးလို့ဒီပါလဲဆိုတော့အပ္ပစာယနာကုသိုလ်ဖြစ်ပါစာနဲ့တပြောင်းမှမကုန်ပင်မကမဟုတ်ဒါကြောင့်မလို့နေ့စဉ်တိုင်းမှာလည်းအပ္ပစာယနာကုသိုလ်ကိုယူလို့ရပါတယ်။နံပါတ်3ကြတော့ဝေယဝိသဆိုတာလုပ်အားပေးတာဖြစ်ပါတယ်။ကောင်းမှုကုသိုလ်တွေလုပ်တဲ့နေရာမှာလုပ်အားပေးတာကိုဝေယဝိသလို့ခေါ်ပါတယ်။ယနေ့ဓမ္မဆွေးနွေးမယ့်ခန္ဓာကြီးပေါ်ပေါအောင်ကမ္မဂါထာပြုပြီးစီစဉ်ဆောင်ရွက်ပေးတဲ့အလူရှင်တွေရဲ့ပြီးတော့ကြံတဲ့ပုဂ္ဂိုလ်များကနေပြီးနိုင်တဲ့ဘက်ကအလုံးဝရောပတ်ပို့ကြတယ်။ခုံလေးတစ်လုံးမှသာစတပစ္စည်းလေးတစ်ချောင်းလဲတာကစအဲ့ဒါဒီဝေယဝိသကုသိုလ်ဖြစ်ပါတယ်လို့ဝေယဝိသကုသိုလ်တွေလည်းပဲကျွန်တော်တို့ပိုက်ဆံတပြားမှမကုန်ပါဘူး။ခက်လည်းမခက်ခဲပါဘူးလို့ကျွန်တော်တင်ပြချင်ပါတယ်။အဲ့ဒါဒီသီလနဲ့ပတ်သက်တာဖြစ်ပါတယ်။နောက်ဆုံးအုပ်စုဘာဝနာအုပ်စုကြတော့နံပါတ်၁ဒီရိုးရိုးဘာဝနာဖြစ်ပါတယ်။ရိုးရိုးဘာဝနာဒီလူတိုင်းပွားတတ်ပါတယ်။သို့တော်လည်းပဲဘာဝနာကိုပွားဖို့ပြောတဲ့အခါမှာမအားသေးဘူးလူတွေပြောပါတယ်။အားဖို့မလိုပါဘူး။ဘာဝနာဆိုတာအားဖို့မလိုပါဘူး။ဖိဖို့ပဲလိုပါတယ်။ဖိရင်တစ်စက္ကန့်နဲ့မှလည်းပွားလို့ရတယ်။တမိနဲ့မှလည်းပွားလို့ရပါတယ်။မိမိသွင်းရင်လွယ်ပါတယ်။ဥပမာမအားဘူးဆိုတဲ့လူကိုလွယ်လွယ်လေးနဲ့ပြောမယ်ဆို။မနေ့အဲ့ရထားလို့မျက်နှာဖက်တော့မယ်။အဲ့ရကနိုးလာတာမအားပဲနဲ့နိုးသလား။မအားမနေလည်းနိုးဟုတ်ဘူးဗျာမအားလို့ရမယ့်ကိုနိုးရတော့ပဲနိုးလည်းနိုးရောအနန္တစကြဝဠာတတ်တော်များအားလုံးကြမ်းမှာချမ်းသာကြပါစေလို့မေတ္တာပို့လို့မရဘူးလားလုံးဝမပင်တတ်ဘူးတမီနဲ့မှမကြဘူးခဏလေးနဲ့ပြီးသွားပြီအဲ့ဒါလည်းဘာဝနာပဲသူတို့ကဗုဒ္ဓနုဒ္ဓိတွေပွားတယ်ဘာဝနာပါပဲဒါကြောင့်မလို့ဘာဝနာဆိုတာသိဖို့သာလျင်လိုပါလေဒါရိုးရိုးဘာဝနာချက်ပြောရင်တော့အများကြီးပါနံပါတ်1ကနံပါတ်1ကကြတော့ရိုးရိုးဘာဝနာပြီးရင်နံပါတ1ကကြတော့ဓမ္မဘာဝနာဖြစ်ပါတယ်ယနေ့ယောဂီပေါင်းတို့ဘုရားရှင်ရဲ့တရားတော်တွေကိုနားကြားနေကြတယ်နားထောင်နေကြတာအာလုံးတို့ဒီဓမ္မဘာဝနာကြားနာတဲ့ကုသိုလ်ရရှိပါတယ်နံပါတ်3ဒီဓမ္မဒေသနာကျွန်တော်ကနေပြီးဘုရားရှင်ရဲ့တရားတော်တွေပြန်လဲပြီးပြောနေတာဟာဓမ္မဒေသနာကုသိုလ်ဖြစ်ပါတယ်ယောဂီပေါင်းတို့လည်းအိမ်ပြလို့တလုံးတစ်ဘာသာလေးပြန်ပြောရင်ဓမ္မဒေသနာကုသိုလ်ရရှိပါတယ်နံပါတ်4ကကြတော့ဒိဋ္ဌိစုဓမ္မဆိုတာအယူဖြောက်မှန်ခြင်းဖြစ်ပါတယ်ဖြောက်မှန်တဲ့အယူကိုဖြစ်ပါတယ်နေ့ပြန်ကြရင်တော့ဖြောက်မှန်တဲ့အယူနဲ့ပတ်သက်ပြီးမိစ္ဆာဒိဋ္ဌိနဲ့ပတ်သက်ပြီးရောကျွန်တော်ချက်ပေးပါမယ်ဒီလိုဆိုရင်ယခုပြောသွားတော့ပုံညာကရိယာ7ပါးဆိုတာဒီအလွယ်ကူနဲ့လုပ်လို့မရဘူးလားလို့ပြောရင်ရပါတယ်ဘာမှလည်းမပင်ပတ်ပါအိမ်တန်လည်းလွယ်ပါတယ်ပြီးတော့အဲ့ဒီပုံညာကရိယာ7ပါးကိုလည်းမဆွဲတဲ့ပလဲယတနာ7ပါးလို့အဲ့ဒီလိုမျိုးနိုင်ရှင်ပြီးဖော်ပြတာဘာဖြစ်လို့ဖော်ပြလဲဆိုလည်းမဆွဲတဲ့ပလဲယတနာဆိုတာယနေ့ယောဂီတို့အကလို့ရက်ွက်ထဲမှာဆွဲကြပါတယ်အဲ့ဒီပလဲယတနာဆွဲလို့ရှိရင်ဘာကုန်တယ်လဲမင်းရင်ပတ်စံတော့အင်မတန်ကုန်ပါတယ်ပလဲလုံးကြီးတွေဝယ်ရတာနဲ့ပဒိန်ဆိုင်မှာသွားလို့ရတာနဲ့ပြီးတော့လည်းဘာကောင်းတယ်လဲပြောရင်သခိုးခိုးရမှာကြောက်ရတာနဲ့ဓမြတိုင်းမှာကြောက်ရအိမ်ပြန်တော့တချော့ရတယ်မိခင်တန်တန်မှာသိမ့်ရတယ်ရေချိုးတော့ဖြုတ်ရတယ်အိမ်တော့ဖြုတ်ရတယ်ကောင်းတာဘာပါကလဲမင်းလိုက်ရင်တခုတော့ပါတယ်ဘာကောင်းလဲဆိုတော့လှတယ်လေအချို့ကပြောပါတယ်ကျွန်တော်မျက်စိရကြည့်တော့လုံးဝမလာဘူးခွဲတော့ပါဘာနည်းနဲ့တူတယ်အယူကြီးနဲ့တူတာပဲလုံးကြီးတို့ဆွဲတော့အော်အမြဒီမှာပါရခွဲတော့နော်တချို့တွေဆွဲတော့အကျဉ်းကျဉ်းကြီးဘာနည်းမသိဘူးသူက fashion တွေပါလေပြောပါတယ်အဲ့လိုဆွဲပြီးတော့ဘာကောင်းလဲမင်းရနောက်ဆုံးကြတော့တလုံးနဲ့ထွက်လာတယ်ကြွားလို့ရတာပေါ့လေအဲ့ဒါလေးတခုတော့မှန်ပါတယ်ငါကဆွဲနေတာပေါ့တဲ့တကယ်တမ်းကကြတော့အဲ့လိုဆွဲတဲ့ပလဲရတာမဆွဲနေလို့မပြောပါဘူးကိုကြိုက်လို့ကိုဆွဲတာဆွဲကြပါပေါ့ပေါ့ဖျားပေးတဲ့ပလဲရတာကြတော့ဘာမှမကုန်ဘူးဖြုတ်ဝဖြုတ်ရသေးလို့လားဆိုတော့ရေချိုးတော့လဲဆွဲထားလို့ရတယ်ဘယ်နေရာမဆိုဆွဲလို့ရတယ်တက်တယ်လိုက်တာလှလိုက်တာပြီးတော့အဲ့တော့လဲဆွဲရတယ်ဗျာဘယ်နေရာရောက်ဆွဲရအခုလဲဆွဲလို့ရတယ်နောက်လဲဆွဲတစ်သိမ့်လုံးလဲဆွဲလို့ရတယ်ကဲဘယ်တိဆွဲပါမလဲဆိုတော့တချို့ကသေတဲ့အထိလို့ပြောတယ်သေပြီးရင်ဝတ်ဆွဲလို့မရဘူးလားရပါတယ်တပေါင်းတရာလုံးဆွဲသွားလို့ရပါတယ်ဒါကြောင့်မလို့လဲမဆွဲရတဲ့ပလဲရံတာဆယ်ပါလို့ပြောတယ်ပုံညာကရိယာဆယ်ပါတည်တယ်ကျွန်တော်တို့ဗုဒ္ဓသာသနာ့ဝင်အားလုံးအချိန်တိုင်းပုဂ္ဂိုလ်တိုင်းအားလုံးဆွဲနိုင်အောင်ကြိုးစားနိုင်ကြပါစေဘုရားရှင်ကိုယ်တော်မြတ်ကြီးကတော့ဒီပုံညာကရိယာဆယ်ပါကိုလည်းပြောသွားခဲ့တာကပါဇက်ပြောနေမဟုတ်ပါဘူးတဲ့ပြီးတော့နှုတ်ဖြားလေးတယ်မဆုံးဘူးဘုသူတရားရုံမဟုတ်ဘူးတဲ့ကိုယ်တိုင်ကြကြပါကိုယ်တိုင်ကြစ်ချင်းအဖြစ်ကိုယ်လည်းအကျိုးရှိအများလည်းအကျိုးရှိပြီးတော့ဒီဘဝနေမှာတသံတရားလုံးတွေကောင်းတယ်ဒီလိုပဲလော့ကီမှာလော့ကုတ်တရာအထိအကျိုးပေးပါနဲ့လို့ပြင်ပြခြင်းအဖြစ်ဒီကောင်းစင်မှာနောက်ဆုံးကောင်းစင်အသေးလေးနဲ့ကျွန်တော်တင်ပြပါမယ်ကေတမုတ်တိတုတ်တန်ဆိုတာဒီနေ့ယောဂီများအားလုံးအင်မတန်မြင့်မားလာတဲ့သ ုတ်တန်တစ်ခုဖြစ်ပါတယ်9မိနစ်လောက်ကြော်သွားခွက်လောက်เนาะကျွန်တော်နေနေဒီတုတ်တန်ကြီးအရေးကြီးနှောင်းလို့ကာလာမတုတ်လို့လဲဆိုပါတယ်အဲ့ဒီတုတ်တန်ကြီးဒီဘလောက်အရေးကြီးလဲလို့ပြောရင်ခဏကဘာမှာ the bravest announcement လို့ခေါ်ပါတယ်အရေးရဆုံးတော့ကြွေးကြော်တန်းတယ်ပြီးတော့ freedom of thought တွဲခေါ်မှုပိုင်းဆိုင်ရာမှာအလွန်လှဆုံးပဲလို့ဆိုပါတယ်အဲ့ဒီဟာကိုဘယ်မှာဆိုလဲဆိုတော့တကယ်ခဏ university တွေမှာနိုင်ငံခြားတက္ကသိုလ်တွေမှာ competitive study of religious ဆိုပြီးတော့ဘာသာရပ်တွေကိုနိုင်ရှင်ပြီးလေ့လာတဲ့အခါမှာဗုဒ္ဓဘာသာနဲ့ပတ်သက်ပြီးလေ့လာတဲ့ပုံကိုယ်တွေပညာရှင်ကြီးတွေပေါမောက်ခါကြီးတွေအကုန်လုံးကဆလုထရိုက်တယ်တခြားဘာသာဝင်တွေဘယ်လိုရင်ကေသမုတ်ကြီးသုတ်တန်ကြီးကိုတွေ့လို့ရှိရင်ဟာဆလုထရိုက်ပြီးတော့ the bravest announcement and freedom of thought ဆိုပြီးထောက်အော်တယ်ကျွန်တော်တို့ဗုဒ္ဓဘာသာဝင်တွေကြတော့သိသလားဆိုတော့အများအပြားမသိဘဲနဲ့မီလွန်နေကြပါတယ်ခဏကြွလာတဲ့ပုံကများသိအောင်ကျွန်တော်အနေနဲ့အတူလေးတင်ပြပါမယ်ကျွန်တော်လေ့လာစဉ်ကတော့ရင်း20ကြားတယ်အဲ့သုတ်တန်ကိုအထူးသဖြင့်ကျွန်တော်တို့ရဲ့ကျေးဇူးရှင်သပိတ်အိုင်တိုင်ကုန်းဆရာတော်ရှင်ညာနေတရဆရာတော်ကြီးရဲ့ဆုံးမတဲ့စကားတွေရဲ့ပေါင်းဆက်ပြီးကျွန်တော်အတူလေးကိုထုတ်ပါတယ်ရင်း20လောက်ကြားတာကိုကျွန်တော်ယနေ့ဆမ်မီနေနဲ့ကျွန်တော်တတ်နိုင်သလောက်တူတူလေးနဲ့သင်ပေးလို့ရသွားပါပြီဒီကတမဏိသုတ်တန်ကြီးကိုဖြစ်ပေါ်တဲ့အကြောင်းရင်းကိုပြောရင်ဘုရားရှင်ကိုတော်မြတ်ကြီးဒီနောက်လည်းယဟန်အနေနဲ့အတူတူနေဆက်ရွာကြီးတရွာကိုရောက်ရှိလာပါတယ်ကိသမုတ်တိရွာလို့ခေါ်တယ်အဲ့ဒီရွာမှာကာလာမရွာသားလို့လည်းခေါ်တယ်သူတို့လူတွေကိုတရားဟောဖို့ဟာအရှိမကတိုက်ထိလို့ခေါ်တယ်အယူမအမှန်မှမိစ္ဆာဒိဋ္ဌိအယူဝါဒရှိတော့တိုက်ထိပုဂ္ဂိုလ်ကြီးက6ဥပါဒီဟောပါတယ်ငါပြောတာယုံတော့သူပြောတာမယုံနဲ့နောက်တယောက်ယောက်လာသူတို့နှစ်ယောက်ပြောတာမယုံနဲ့ငါပြောတာမှန်တာငါအမှန်တာငါအမှန်တယ်ကြီးလုတ်သွားတော့ရွာသားတွေအုံနောက်ထပ်မှာရှုပ်ထွေးကုန်ပါတယ်ဘယ်ဟောယူရမှလည်းမသိတော့ဂေါတမမြတ်စွာဘုရားကြာလာတော့လေဂေါတမလည်းဒီတိုင်းပဲသူပြောတာယုံလို့ပြောမှာပဲလို့အထင်ရှိနေပါတယ်အဲ့ဒီအချိန်မှာဘုရားရှင်ကိုယ်တော်မြတ်ကြီးကအတုလန်တုမရှိတရားမလို့ဒီသုတ်တန်ကြီးကိုချီးမြှင့်ပါတယ်အဲ့ဒီသုတ်တန်ကြီးကိုစခဲ့တဲ့ဟာကမှဘယ်လိုပြောသွားလဲဆိုတော့ကျွန်တော်အတူလေးနဲ့တင်ပြပါတယ်ဆေကောစာစင်ကူတွေးစင်ငါလေးရန်လို့စောက်ထက်မှာရေးခဲ့ပါတယ်ဒါလည်းနှုတ်ချင်းမချင်းနဲ့ကိစ္စမရှိပါဘူးကျွန်တော်တို့သဘောလေးသိသွားရင်တော်ပြီဆေကောစာစင်ကူတွေးစင်ငါလေးရန်ဆိုဆယ်လုံးဖြစ်ပါတယ်အဲ့ဒီဆယ်လုံးကိုတော့ကျွန်တော်နည်းနည်းလေးရေးပြမယ်နော်တဆက်စကားတဆက်ဆိုတာလူတိုင်းပြောကြပါတယ်ယနေ့လူသားအလုံးလို့ပြောကြပါတယ်တဆက်စကားတဆက်ပြောရင်အလုံးမှန်သလားခင်ဗျာအလုံးမမှန်နိုင်ပါဘူးအလုံးအောင်မှားသလားမမှားနိုင်ပါဘူးချစ်ချင်းယုံရမှာလားမယုံရပါဘူးစီစစ်ဖို့ထားရပါတယ်ကဲဒီလိုဆိုကျွန်တော်စိုင်းစင်းပြယုတ်ကြီးတို့ရေအဲ့ဒီစိုင်းလေးကိုလုတ်ချစ်ချင်းနိုင်ရင်အယံလွယ်သွားနေမယ်အဲ့ဒီသုတ်တန်ကြီးကအလုံးနဲ့မမှန်နိုင်တယ်လို့အမှတ်ပေးပါတယ်အလုံးမမှန်ဘူးအလုံးလည်းမမှားနိုင်ပါချစ်ချင်းမယုံလိုက်ပါနဲ့စီစစ်ဖို့ထားပါအောင်ဒီလေးချစ်ပဲအရေးကြီးပါတယ်ဒီလေးလုံးပြတ်တန့်ပြီးသွားပြီအားလုံးလည်းမမှန်နိုင်သူအားလုံးလည်းမမှန်နိုင်ပါချစ်ချင်းမယုံလိုက်ပါနဲ့စီစစ်ဖို့ထားပါအောင်နဲ့တစ်ဆက်စကားတစ်ဆက်ပြောလိုက်ရင်ဒီလိုပဲဥပမာကျွန်တော်ရည်စရာပြောသလိုလမ်းမှာလူတယောက်ခလုတ်တိုက်ပြီးခေါင်းကွဲသွားတယ်ဘူးတရုတ်ရိုက်ပြီးခေါင်းကွဲတယ်ဖြစ်သွားသလိုပေါ့ဗျာတရုတ်တစ်ယောက်တစ်ဆက်စကားတစ်ဆက်ဆိုတော့အခုကွဲပြားလာကြပါတယ်ဒါကြောင့်မလို့ဆေဒုတိယကကောကောလာဟာလာစကားဆိုတာဟိုနီယာဒီနီယာအဲ့လိုပြောကြပါတယ်ကောလာဟာလာအာလုံးတို့ဒီလေအာလုံးနဲ့မမနိုင်တယ်လို့အာလုံးနဲ့မမနိုင်ပါချစ်ချင်းမယုံလိုက်ပါနဲ့စီစစ်ဖို့ထားပါအောင်တဲ့ကောစာစာအုပ်ထက်ကပြောတိုင်းလေအာလုံးနဲ့မမနိုင်ပါဘူးအာလုံးမမနိုင်ပါဘူးချစ်ချင်းမယုံလိုက်ပါနဲ့စီစစ်ဖို့ထားရပါတယ်စင်အစင်အလားဘိုးပေါင်းပီပီအစင်စစ်ကပြောတိုင်းအာလုံးမမနိုင်တယ်လို့အာလုံးမမနိုင်ဘူးချစ်ချင်းမယုံလိုက်နဲ့စီစစ်ဖို့ထားရပါတယ်ပြီးတော့မှကူနီကူချတာဟိုနီကောင်းတယ်ဒီနီကောင်းတယ်ကျွန်တော်နီကူချကြပါလေဒါကြောင့်မလို့စက်ကောစာစင်ကူဒီငါမျိုးလို့ဒီလေအလုံးမမှန်နိုင်လို့အလုံးနဲ့မမှန်နိုင်လို့ချစ်ချင်းမယုံနိုင်ပါနဲ့စီစစ်ဖို့ထားပါအောင်နဲ့ဒီလိုပါပဲတွေးတွေးဆိုတာအတွေးကောင်းတိုင်းဒီလိုပဲဆင်းဆင်းချီတွေပြေးတာဆင်းချီတွေပြေးတယ်ကိုပဲပြောတယ်ကိုပဲပြန်ပြီးဆင်းချီပြေးကြတယ်အဲ့ဒီဆင်းချီတွေပြေးတာလေအဲ့လိုပဲမယုံနိုင်ပါနဲ့ငါအယူဝါဒပဲမှန်လေလို့လူတိုင်းပြောပါတယ်အဖိုးကြီးကလည်းငါအယူဝါဒမှန်တယ်ပြောတယ်ကလေးကလည်းငါအယူဝါဒမှန်တယ်ပြောတယ်လေးစားကြည်ညိုထိုက်တဲ့ပုဂ္ဂိုလ်ပြောတိုင်းအလုံးမမှန်လို့အလုံးမမှန်နိုင်မှချစ်ချင်းမယုံနိုင်ပါနဲ့စီစစ်ဖို့ထားရတယ်ယာအဲ့ဒါအရေးကြီးဆုံးပဲငါဆရာအချို့သောပုဂ္ဂိုလ်တွေကပြောတယ်ဖခင်ငါပြောလိုက်လည်းမယုံနဲ့လို့ပြောတယ်တဲ့မဟုတ်ပါဘူးငါဆရာဆရာတိုင်းရှိပါတယ်လူတိုင်းမှာဆရာပါပါတယ်ဆရာပြောတိုင်းမဆရာကလည်းဆန်လို့ပြောချင်းမဟုတ်ပါဘူးဆရာဆိုတာတခါတလေလည်းမှတ်တတ်ပါတယ်ဥပမာအင်္ဂုလိမာလာကြီးဆရာမနဲ့တွေ့ပါတယ်ဥပမာအဇတတဆရာမနဲ့တွေ့ပါတယ်ဒါကြောင့်မလို့ဆရာကိုကလည်းဆန်လို့ပြောချင်းမဟုတ်ပါဘူးမြည်သည့်ဆရာနဲ့ပဲတွေ့အားလုံးလည်းမမှန်နိုင်တယ်လို့အားလုံးလည်းမမှန်နိုင်ပါဒါကြောင့်မလို့ဒီဆယ်လုံးလုံးဒီစကောစာဆယ်ကိုတွေ့စင်ကလေးရာဆိုတဲ့ဆယ်မျိုးသောအယူဝါဒအား
နမူနာထား၍ညီသို့သောအယူဝါဒဖြစ်စေ။ယောဂီတို့အဲ့ဒါအရေးကြီးတယ်နော်။ဒီ10မျိုးကိုနမူနာထား၍ညီသို့သောအယူဝါဒဖြစ်စေ။အားလုံးလည်းမမနိုင်သလိုအားလုံးလည်းမမနိုင်ပါချစ်ချင်းမယုံလိုက်ပါနဲ့စီစစ်ဖို့ထားပါအောင်လို့ဘုရားကဆုံးမပါလေ။အဲ့ဒီအချိန်မှာအချက်နှစ်ချက်ကိုပြန်ပြီးဆုံးမခဲ့ပါလေ။အဲ့ဒီအချက်နှစ်ချက်ကဘာလဲဆိုတာတက်ကကြတော့မိမိလုပ်တဲ့အလုပ်ဒီမိမိအကျိုးရှိတယ်အများအကျိုးရှိရယ်ဆိုရင်မြန်မြန်လုပ်တယ်ဗျာဖះရှင်ကမြန်မြန်လုပ်ခိုင်းတယ်ဘသူအကျိုးလဲဆိုတော့မိမိအကျိုးနဲ့အများအကျိုးရှိပြီဆိုမြန်မြန်လုပ်နံပါတ်1ကကြတော့ပညာရှိပညာလည်းရှိရမယ်သူတော်တော်လည်းတော်ရမယ်ကောင်းလည်းကောင်းရမယ်ပညာရှိသူတော်ကောင်းများကချစ်ကျူးတယ်ဆိုရင်မြန်မြန်လုပ်တယ်ဗျာဒီလိုဆိုရင်မြန်မြန်လုပ်ပါဆိုဘယ်နှချက်ရလဲနှချက်ပဲရပါလေတက်ကမိမိအကျိုးအများအကျိုးနှစ်ကပညာရှိသူတော်ကောင်းများကချစ်ကျူးတယ်ဆိုမြန်မြန်လုပ်ပါတဲ့မြန်မြန်လုပ်ပါကနှချက်နောက်နှချက်ကပြောမှန်းပြီဒီနောက်နှချက်ကကြတော့ကိုကနေပြီးတော့ရှာရမယ်နှချက်ကတက်ကကြတော့ပပူလီသူပါနေပြရလို့လည်းခေါ်တယ်ဒါမှမဟုတ်ရင်ကလျာဏမိတ်တန်လို့လည်းခေါ်ပါနဲ့မိကောင်ဆွေကောင်တငယ်ချင်းကောင်ဆွေမျိုးကောင်ဇနီးများကပတ်ဝန်းကျင်ကောင်အဓိကကဆရာကောင်းဆရာကောင်းမြန်မြန်ရှာကြပါလို့ပြောပါတယ်ဒါရှာရမှာနံပါတ်1ကကြတော့ယွန်းဒီတော်မနတိကာကနှလုံးသွင်းတတ်ပါစေဆရာကောင်းတော့တွေ့ပါရဲ့နှလုံးသွင်းမမှန်ရင်လည်းမရဘူးနှလုံးသွင်းတော့မှန်ပါရဲ့ဆရာကောင်းမရှိတော့တဲ့နေဗံယောလမ်းလွဲဗံယောဒါကြောင့်မလို့ရှာရမှာကနှစ်ချက်ဒီလိုဆိုရင်အဲ့ဒီတုတ်တန်ကြီးကိုဏီကုတ်ချုပ်ရအောင်ဏီကုတ်ချုပ်လိုက်ရင်အဲ့ဒီတုတ်တန်ကြီးကိုပါဠိလိုတစ်လုံးနဲ့ပြောသွားခဲ့ပါတယ်အဲ့ဒါဒီဝိဘစ္စဝါဒဖြစ်ပါတယ်ယောဂီတို့ရေဝိပဇာဟောတာဝိပဇာဆိုတဲ့အဓိပ္ပာယ်ကဝေဘာမှာဆန်းစစ်ပါခွဲခြားစိတ်ချမ်းပါသုံးတပ်ပါဆန်းစစ်ပါကိုတန်လုတ်ကြည့်ပါပြီးတော့မှယုံပါယုံချင်းယုံမယုံချင်းနေအဲ့ဒီအဲမှာအာလုံးထဲမှာဘုရားရှင်ကိုယ်တော်မြတ်ကြီးဟာမြေတိအယူဝါဒဖြစ်စေကိုတိုင်ပါလရင်တိအောင်လုတ်ကြရှစ်လုံးကိုထောက်ပြသွားတယ်ကဲယောဂီတို့ရေအဲ့ဒီစကားလုံးကတော့ယောဂီတို့နှုတ်ကြစ်စေခြင်းနဲ့ကိုယ်တိုင်ပါလျင်တိအောင်လုတ်ကြရှစ်လုံးပဲပါပါတယ်ကိုယ်တိုင်လုတ်ကြည့်လိုက်တဲ့အခါမှာအမှားအမှန်အကောင်အဆိုးအကြောင်းအကျိုးဆိုတာကိုယ့်ကိုယ်ကိုသိသွားပါတယ်ဘယ်ပုဂ္ဂိုလ်ကမှပြောเสียမလို့တော့ဒါကြောင့်မလို့ကိုယ်တိုင်ပါလျင်တိအောင်လုတ်ကြဆိုတဲ့အဓိပ္ပာယ်ဒီဝိပဇ္ဇပဲဖြစ်ပါတယ်ဝိပဇ္ဇဆိုဒီမှာဝိပဇ္ဇမှာဆက်ဆက်ပါလိလပါစူးစမ်းပါမေ့ပါချက်ကလို့မေ့ချက်ကလို့စီစစ်ပြီးရင်ကိုယ်တိုင်လုတ်ကြည့်ပါပြီးတော့မှယုံချင်ယုံမယုံချင်ဘူးယုံပါလို့ပြောရင်ကျွန်တော်တို့နည်းနည်းလေးအတိတ်ပေါက်သွားတယ်။ဘာဖြစ်လို့ဘုရားရှင်ကယုံပါလို့တလုံးမှမပြောဘူး။ယုတ်ကညာအလုံးတိုက်တော့ပါလေ။ယုံလိုက်စောင်းပါဆိုတာမပါဘူး။ကိုယ်ကလုံးကြည့်ပြီးတော့မှယုံချင်ယုံကိုယ်တော့မယုံချင်လည်းရ။ကဲဒါကြောင့်မလို့ကေတမုတ်တိတုတ်တန်ကြီးကိုကျွန်တော်တို့အလုံးနှလုံးသွင်းပြီးညီကုန်းချုပ်နေတယ်ကျွန်တော်ပြန်ကောက်လိုက်ပါမယ်။ဘုရားရှင်ဆုံးမတော်မူခဲ့တော့တရားတော်အလုံးတို့ဒီယုံလိုက်စောင်းပါလို့မပြောဘူး။ဒါကြောင့်မလို့ကိတ္တမုတိတုတ်တံမှာဒီလိုမျိုးသောဆက်ကောဆာစုကိုတွေးဆင်ငါလေးရာကိုနမူနာထားပြီးတော့ဘယ်လိုမျိုးသောအယူဝါဒကိုတွေးတဲ့အခါမှာကိုတိုင်းသာလျင်တိအောင်လုပ်နိုင်အဲ့ဒီအချိန်မှာအာလုံးလဲမမနိုင်သလိုအာလုံးလဲမမနိုင်ပါချစ်ချင်းမယုံလိုက်ပါနဲ့စီစစ်ဖို့ထားပါအောင်ဆိုတာလေးကိုအခြေခံထားပြီးကိုတိုင်းလုပ်ရတယ်လုပ်လိုက်တဲ့အခါမှာမြန်မြန်လုပ်ပါဆိုတဲ့ချက်ကမိမိအကျိုးရှိတယ်အများအကျိုးရှိတယ်မြန်မြန်လို့ကျွန်တော်စာအုပ်ထဲမှာတော့မိမိအကျိုးအများအကျိုး6ချက်နေတင်ပြထားတယ်ဒီမှာအချိန်တိုးလို့မတင်ပြတော့ပါဘူးကိုအကျိုးရှိအများအကျိုးရှိတယ်နှစ်ပတ်နှစ်ကကြတော့ပညာလည်းရှိသူလည်းတော်လည်းတော်ကောင်းလည်းကောင်းတဲ့ပုံကူများချစ်ကျွတ်တယ်ဆိုမြန်မြန်လို့တော့တဲ့ကဲရှာရမှာနှစ်ချက်ကြတော့တက်ကဆရာကောင်းမြန်မြန်ရှာပတ်ဝန်းကျင်ကောင်းပေါ့ယခုလိုမျိုးဓမ္မဆွေးနွေးပွဲလာတယ်ဆိုတာအဲ့ဒါပတ်ဝန်းကျင်ကောင်းပေါ့ဒီစာအုပ်ကိုရုပ်ရှင်သွားကြည့်နေရင်ဒါပတ်ဝန်းကျင်ဆိုးပေါ့ကဲထားလိုက်တော့ဒီလိုဆိုနှစ်ပတ်နှစ်ကယုံနေတော့မနေတိကာတာဆရာကောင်းဘလောက်တွေ့တွေ့မိမိကနှလုံးသွင်းမတတ်ဘူးဆိုရင်လည်းမရပါဘူးဒါကြောင့်မလို့ဏီကုန်းချုပ်နေနေဝိဘစ္စဝါဒလို့ဆုံးမခဲ့ပါနဲ့ဝေဘာမှာဆန်းစစ်ပါလိလပါစူးစမ်းပါကြိုက်တယ်လို့မင်းတို့ရတယ်နောက်ဆုံးကိုတန်လုတ်ကြည့်ပါပြီးတော့မှယုံကြည်ယုံမယုံကြည်နေလို့ဆုံးမခဲ့တာဒီပါဇက်ဖြန်းလေးတင်ဘုရားရှင်ကိုတော်မြတ်ကြီးအဆုံးမတော်တို့ဒီလမ်းဆုံးပါဘူးကိုတန်လက်တွေ့လက်ကြည့်ပြီးတော့မိမိအချိုးအများအချိုးလောကီလောကုတ္တရာအချိုးယခုပစ္စုပန်ဘဝတည်းမှာတပံလျာလုံးပြပါအကျိုးရှိအောင်စက်တုံးကြပါစို့လားလို့တိုက်တော်ချင်းအဖြစ်ညီကိုချိုးလိုက်ပါတယ်အားလုံးလေးလာပါခင်ဗျာ